Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရန2018ခုနှစ်ဒီလ22ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။မနက်6နာရီကနေ9နာရီထိထုတ်လွှင့်မယ်ဒီအစီအစဉ်တွေကို9.32 40 48 kHz 9.33 တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တိုက်ရိုက်နားဆင်နိုင်ပါတယ်။ကျွန်တော်ကြော်ကြော်သိမ်းပါ
မင်္ဂလာပါရှင်ကျမကခင်ရက်သက်ပါဒီမနက်ခင်းသတင်းတွေကိုမှအင်ဂျင်နိုင်တဲ့အတူကြီးညာပေးမှာပါမြောက်ကိုရီးယားဟာစစ်တပ်ဟာသူ့ရဲ့တာဝဲပစ်ဒုံးကျည်စမ်းသပ်မှုတွေကိုဒီကနေ့စနေနေ့မှာရက်ဆိုင်စတင်ပြီးတော့ရက်ဆိုင်တော့မှာဖြစ်ကြောင်းကိုရီးယားအစိုးရရဲ့ KCNA သတင်းဌာနကဒီကနေ့ပဲကြီးညာလိုက်ပါတယ်ဗီယက်နမ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့ဗီယက်နမ်ကိုတောင်းောင်းနေတဲ့ဒေါန်ဆန်းစုကြည်ကဒီကနေ့မှာပဲပြန်ရောက်လာပါပြီဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုကျော်ကျော်သိရင
်ကောင်းပါပြီခင်ဗျာကမ္ဘာနိုင်ငံတွေရဲ့လူခွင့်ရေးချိန်နေဆိုင်ရာအမေရိကန်အစိုးရခန်းစားတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဘာကိုများအဓိကပြောထားပါသလဲ
We condemn the ethnic cleansing of Rohingya in Burma and the atrocities committed against themand we are working with partners
American ယာယီနိုင်ငံသားရဲ့ဝန်ကြီး John Sullivan ရဲ့ပြောဆိုချက်နဲ့အတူစီရင်ခံစားပါတခြားအချက်တွေကိုသိရပါမယ်။မုတ်သုံမိုးရာသီနီးကပ်လာခြင်းဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခတွေပြီးမိုးလုံးဒေလုံဖြစ်အောင်လုပ်ပေးဖို့ဘယ်လိုအခက်ကြုံနေရလဲဆိုတာကိုလည်းပြောပြပါမယ်။နိုင်ငံတကာနဲ့ဆိုင်တာမှာတော့ပြည်သူ့သမ္မတရဲ့ American ခီးစဉ်တွင်သမ္မတနှစ်ဦးဘာတွေများဆွေးနွေးကြမလဲဆိုတာနဲ့ကဘာအတွက် NGO တခုဖြစ်တဲ့ Plastic အမှိုက်ရှင်းလင်းရေးဘယ်လိုတွန်းအားပေးလုပ်နေကြတယ်လဲဆိုတာကိုသိရပါပါ။မနက်ခင်းပုံမှန်ကန်တာတွေဖြစ်တဲ့ကဘာသတင်းမီဒီယာတွေကမြန်မာပြည်နဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုထုတ်လွှင့်ပြီးတဲ့နောက်သတင်းပတ်ဆိုင်ကန်တာတွေဖြစ်အမျိုးသမီးရေးရာနဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တို့ကိုနားဆင်ရပါမယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ကတို့ပြပါပါခင်ဗျာ။
FBI ညွှန်ကြားမှုဟောင်း James Comey ဟာစာအုပ်အသစ်အတွက်အမျက်အစွန်းရအောင်လုပ်ရင်းအမျိုးသားလုံခြုံရေးအကြံပေး Michael Flynn ရဲ့ဘဝကိုဖျက်ဆီးပစ်ခဲ့တယ်လို့သမ္မတ Donald Trump ကဆွဆွဲလိုက်ပါတယ်။မနစ်တုန်းကသမ္မတ Donald Trump နဲ့တွေ့ဆုံမှုတွေအပြီး Mr. Comey ရေးသားခဲ့တဲ့မှတ်တမ်းတွေကိုကြက်တပရင်းတွေကထုတ်လိုက်တာဖြစ်ပြီးတဲ့နောက်မှာသမ္မတ Trump ကသူ့ကိုအခုလိုရှုံ့ချခဲ့တာပါ။Mr. Comey ရဲ့မှတ်တမ်းတွေဟာတရားရေးဌာနကနေတဆင့် Congress လွှတ်တော်ကိုရောက်ရှိသွားတာဖြစ်ပြီးသတင်းဌာနတချို့စီကိုရောက်သွားတာပါ Mr. Comey ရဲ့မှတ်တမ်းနဲ့မှာသမ္မတ Trump ဟာ Michael Flynn ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးစိုးရိမ်ခဲ့တယ်ဆိုတာကိုဖော်ပြထားပါတယ်သမ္မတရွေးကောက်ပွဲမှာသူ့အနိုင်ရအောင်ရုရှားတွေနဲ့ပူးပေါင်းကြံစည်ခဲ့တယ်ရုရှားပြည်သူတွေနဲ့ Trump လို့ပြောပါနေတဲ့ဗီဒီယိုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးသမ္မတကစိုးရိမ်ကြောင်းလည်းပြောကြားခဲ့တယ်လို့ Mr. Comey ရဲ့မှတ်တမ်းထဲမှာရေးသားထားပါတယ်
အမေရိကန်ပြည်ထောင်စု Florida ပြည်နယ် Oklahoma မြို့က Forest အထက်တန်းကျောင်းမှာမနေ့တောက်ကြနေ့ကအထက်တန်းကျောင်းသား2ဦးတနက်ပစ်ခတ်မှုကြောင့်အတန်းပေါ်2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တန်တရားဖြစ်ပွဲတနက်သမားကိုဖမ်းဆီးထားကြောင်း Marion County ရဲဌာနကကြေညာခဲ့ပါတယ်။ပစ်ခတ်မှုနဲ့ပတ်သက်လို့တော့အသေးစိတ်အချက်လက်ကိုမသိရသေးပါဘူး။တိုက်တိုက်ဆိုင်ဆိုင်အဲ့ဒီတောက်ကြနေကကိုလံပိုင်အထက်တန်းကျောင်းတနက်ပစ်ခတ်မှု19နှစ်ပြည့်ဝမ်းနဲ့အောင်းမေပွဲအထိမ့်မဲ့ဖြစ်အမေရိကန်ပြည်နယ်အနှံ့ထောင်ထဲချီတဲ့ကျောင်းသူကျောင်းသားတွေစာသင်ခန်းပြင်ပထွက်ပြီးဆန္ဒပြခဲ့ကြတာပါတနိုင်ငံလုံးကျောင်းသားတို့ဆန္ဒပြပွဲကိုမကြသေးခင်ကတနက်ပစ်ခတ်မှုဖြစ်ခဲ့ပြီးကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေအပါအဝင်လူပေါင်း18ဦးသေဆုံးခဲ့ရတဲ့ Florida ပြည်နယ် Parkland မြို့ကMarjorie Stoneman Douglas အထက်တန်းကျောင်းကကျောင်းသူကျောင်းသားတွေဥဆောင်စီစဉ်ခဲ့တာဖြစ်ပါတယ်။ Washington DC ကအထက်တန်းကျောင်းသူကျောင်းသားတွေကလည်းမနေ့နှောင်းပိုင်းကသမ္မတအင်ဂျီရော်နဲ့လွှတ်တော်အဆောက်အအုံရှေ့မှာတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတင်းကျပ်ဖို့ဆန္ဒပြခဲ့ကြပါတယ်။မနေ့ကတနိုင်ငံလုံးအနှံ့အထက်တန်းကျောင်းပေါင်း 2,600 ကျော်နဲ့အခြားပညာရေးဆိုင်ရာသင်တန်းကျောင်းတွေမှာတနက်ထိန်းချုပ်ရေးလှုပ်ရှားမှုအထိမ့်မဲ့လိမ္မော်ရောင်အင်ဂျီတွေအများစုဝစ်ဆင်ပြီးဆန္ဒပြခဲ့ကြပါတယ်ရှင်။
မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার စမ်းသပ်ပစ်လွတ်တဲ့စခန်းကိုပိတ်ပြီးနျူကလ িয়ার စမ်းသပ်မှုတွေဆိုင်းငံ့ထားရတယ်လို့အစိုးရပိုင်း KCNA သတင်းဌာနကအကြေညာချက်ထုတ်ပြန်ပါတယ်။မြောက်ကိုရီးယားစစ်တပ်ကလည်းသူ့ရဲ့တာဝဲပစ်ဒုံးကျည်စမ်းသပ်မှုတွေကိုဆိုင်းငံ့ထားမှာဖြစ်ပြီးဒီလိုလှုပ်ဆောင်မှုကဒီကနေ့စနေနေ့မှာစတင်မှာဖြစ်ကြောင်းဖော်ပြထားတာပါ။မြောက်ကိုရီးယားအစိုးရဟာစီးပွားရေးတိုးတက်လာစေဖို့နဲ့သူ့နိုင်ငံအရေးကိုပြောင်းလဲပြီးအာရုံစိုက်ဖို့အတွက်လှုပ်ဆောင်မှာဖြစ်ကြောင်းအစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကိုရီးယားကျွန်းဆွယ်ဒေသမှာရှီမတိုးနောက်မဆုတ်ဖြစ်နေတဲ့နျူကလ িয়ার ပြဿနာအဆုံးသတ်ရေးကြိုးပမ်းတဲ့အနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကတောင်ကိုရီးယားသမ္မတမွန်ဂျင်အင်နဲ့တွေ့ဆုံဆွေးနွေးဖို့အတွက် သတင်းတပတ်တောင်မလို့တော့တဲ့အချိန်မှာအခုလိုမြောက်ကိုရီးယားဘက်ကနေပြောကြားလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားထိပ်သီးဆွေးနွေးပွဲကျင်းပဖို့လည်းစီစဉ်ထားပေမဲ့ရက်ကိုတော့အတိအကျမတ်မှတ်ရသေးပါဘူး။ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံးမှာဧပြီလ28ရက်နေ့ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမတိုင်ခင်အခုတောက်ကြနေမှာပဲခေါင်းဆောင်နှစ်ဦးကြားအရေးပေါ်လိုင်းဆက်သွယ်ရေးလိုင်းကိုလည်းဖွင့်ခဲ့ပါတယ်။တောင်ကိုရီးယားမှာဆောင်းရာသီအိုလံပစ်ပွဲတော်ကျင်းပခဲ့တဲ့နောက်နှစ်နိုင်ငံကြားဆက်ဆံရေးဟာပိုအဆင်ပြေတိုးတက်မှုတွေရှိလာခဲ့တာပ
ါ။ပြီးခဲ့တဲ့သတင်းဘက်ကစီးရီးယားနိုင်ငံကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုကိစ္စမတိုင်ခင်ကတည်းကစီးရီးယားအရေးနဲ့ပတ်သက်လို့ရုရှားရဲ့အခန်းကဏ္ဍကိုအမေရိကန်ကသိလိုစိတ်ရှိခဲ့တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးလက်ဖရော့ကတောက်ကြနေမှာပြောပါရတယ်။စီးရီးယားနိုင်ငံဒူမာမြို့မှာဓာတုလက်နက်နဲ့တိုက်ခိုက်မှုမှာတာဝန်ရှိတယ်လို့ဆက်ဆွဲပြောဆိုထားတဲ့စီးရီးယားသမ္မတဘက်ရှာအယ်အာဆတ်ကိုပြစ်ဒဏ်ပေးတဲ့အနေနဲ့အမေရိကန်ကစီးရီးယားကိုလေကြောင်းကတိုက်ခိုက်ခဲ့တာပါ။အမေရိကန်ရဲ့ရုရှားနှစ်နိုင်ငံအကြားတင်းမာမှုတွေမြင့်တက်နေပေမဲ့လည်းစီးရီးယားကိုလေကြောင်းကတိုက်ခိုက်ရမှာရုရှားအမှုဒဏ်တွေရှိရာနေရာတွေကိုရှောင်ရှားတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကပြောပါရတယ်။လက်ရှိအခြေအနေမှာတော့စီးရီးယားသမ္မတအာဆတ်ကိုနိုင်ငံတကာအတိုင်းဝိုင်းကိုလစ်လျူရှုပြီးနိုင်ငံတကာဓာတုလက်နက်ဥပဒေကိုချိုးဖောက်နေအောင်မယ်ဆိုရင်ဒါဟာရာဇဝတ်မှုကျူးလွန်တာပဲလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်စ်ကတတိပေးပြောဆိုထားပါရတယ်။စီးရီးယားကနောက်ထပ်ဓာတုလက်နက်နဲ့တိုက်ခိုက်ဖို့အရေးအယောင်မရှိသေးပေမဲ့အမေရိကန်နဲ့မဟာမိတ်အဖွဲ့ကတော့နုံနုံကြကြနဲ့စောင့်ကြည့်နေတယ်လို့ပင်တဂွန်ပြောခွင့်ရဒါနာဝှိုက်ကကြာတာပတိနေ့မှာပြောပါရရှင်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖမ်းယူနိုင်နိုင်ပါခင်ဗျာ။
ကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဗီယက်နမ်မူရင်းချုပ်ငွင်ရှောင်ဖုတ်ရဲ့ဖိတ်ကြားချက်ရဧပြီလ19နဲ့20ရက်နေ့တွေမှာဗီယက်နမ်နိုင်ငံကိုတရားဝင်ခီးစင်တွားရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာတောက်ကြနေမှာပဲနေပြည်တော်ကိုပြန်လည်ရောက်ရှိလာပါပြီ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့အခုချစ်ကြည်ခီးစဉ်အတွင်းဗီယက်နမ်မူကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဗီယက်နမ်ကွန်မြူနတီပါတီဗဟိုကော်မတီအထွေထွေအတွင်းရေးမှူးဗီယက်နမ်အမျိုးသားလွှတ်တော်ဥက္ကဋ္ဌတို့နဲ့ပါတွေ့ဆုံဆွေးနွေးခဲ့တာပါခီးစဉ်အပြီးနှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ပြန်ရမှာတော့ဗီယက်နမ်မြန်မာနှစ်နိုင်ငံကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်ကတိပြုခဲ့ကြတာပါနှစ်နိုင်ငံကြားရရှိထားတဲ့သဘောတူညီချက်တွေကိုအမြန်ဆုံးနဲ့ထိရောက်ဆုံးအကောင့်ထဲပုံမှာဖြစ်တယ်လို့စစ်ဖက်ဆိုင်ရာကိုယ်စားလှယ်အဖွဲ့တွေအပြန်အလှန်ဆေးလွတ်ဖို့ကာကွယ်ရေးမူဝါဒဆိုင်ရာနှစ်နိုင်ငံဒုဝန်ကြီးအဆင့်ဆွေးနွေးပွဲကို2018မှာကျင်းပဖို့နဲ့စစ်ဖက်ဆိုင်ရာလေ့ကျင့်ရေးဆေးဖက်ထောက်ပံ့နဲ့ရှာဖွေကယ်ဆယ်ရေးဆိုင်ရာအပြန်အလှန်ထောက်ပံ့ပေးဖို့လှုံ့ဆော်မှာဖြစ်ကြောင်းဖော်ပြပါတယ်တပရဟိုချီမင်းနဲ့ဗိုလ်ချုပ်အောင်ဆန်းတို့လက်ထက်ထဲကအဆင်ဆက်ပြုစုပြောထောင်ခဲ့တဲ့မြန်မာဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးမှာဗန်မလိုက်နိုင်ငံများအရေးနဲ့အာဆီယံကုလသမဂ္ဂအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံခေါင်းဆောင်တွေအလေးထားကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်ရာဇဝတ်မှုတားဆီးရေးအပါအဝင်လုံခြုံရေးပူးပေါင်းဆောင်ရွက်ဖို့နဲ့နှစ်နိုင်ငံကြားနယ်နိမိတ်လွတ်လပ်စွာအသုံးပြုခွင့်ပေးရေးအပြင်လက်ရှိအမေရိကန်ဒေါ်လာတန်8,300အထိမြင့်မားလာတဲ့နှစ်နိုင်ငံကုန်သွယ်ရေးကိုတန်1,000အထိအလင်းမြန်တိုးမြင့်မှုမျှော်မှန်းကြောင်းဖော်ပြထားပါတယ်။
ကချင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခပြင်းထန်လာတဲ့အခြေအနေကိုအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထိပ်တန်းအရာထိပ်တန်းတာဝန်ရှိသူတဦးကပြောကြားလိုက်ပါတယ်။တောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Foreign Hack ကကချင်ပြည်နယ်အရေးနဲ့ပတ်သက်လို့အခုလိုထည့်သွင်းပြောဆိုသွားတာပါ။ဧပြီလ9ရက်နေ့ကတည်းကကချင်ပြည်နယ်နေရာအတော်များများမှာတိုက်ခိုက်မှုအရှိန်တွေမြင့်တက်နေတဲ့ဆိုတဲ့သတင်းတွေကိုအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာနိုင်ငံကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးရဲ့ဌာနကိုယ်စားလှယ် Nat Osby ကမနေ့ကပြောဆိုခဲ့တယ်လို့ Foreign Hack ကအခုလိုပြောပါတယ
် Mr. Osby appealed to all parties to the conflict to allow displaced people and other civilians who may remain in the areas of
သူပြောသားကတိုက်ပွဲတွေကြားပိတ်မိနေတဲ့အိုးအိမ်စွန့်ခွာထွက်ပြေးသူတွေနဲ့အရက်သားတွေကိုပို့ပြီးလုံခြုံတဲ့နေရာတွေလို့သူတို့ကိုယ်တိုင်ရွေးချယ်တဲ့ဘက်တွေစီကိုသွားခွင့်ပြုဖို့နဲ့သူတို့လိုအပ်နေတဲ့အရေးပေါ်အကူအညီတွေရဖို့လူသားချင်းစာနာမှုအထောက်ပံ့တွေကို Mr. Osby နေနဲ့ပဋိပက္ခမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းအားလုံးကိုမေတ္တာရက်ခံခဲ့ကြောင်း ပြောသွားတာဖြစ်ပါတယ်။အထူးသဖြင့်တနိုင်းနဲ့ဖားကန်မြို့နယ်တွေမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအခက်အခဲတွေရှိနေပြီးအရက်သားထိခိုက်မှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေကို Mr. Osby အနေနဲ့အထူးပဲစိုးရိမ်နေကြောင်း Fahrenheit ကဆိုပါတယ်။အခြားနေရာတွေမှာလည်းတိုက်ပွဲတွေဖြစ်နေပြီးအခြေအနေတွေဟာအထူးပဲစိုးရိမ်ရတယ်လို့ပြောပါတယ်ရှင်။
ရွှေကျဆစ်လောက်ပါတဲ့တက်တာလေတစင်းတောက်ကြနေမှာအင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းကအာထီခံကိုရောက်လာတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။သူတို့အချိန်လေးကောင်းပုံရတယ်လို့ဒေတာကန်ရဲချုပ်ကပြောပေမဲ့ပင်လယ်ပြင်မှာဘလောက်ကြာကြာနေခဲ့ရတယ်ဆိုတာအသေးချာမသိရသေးဘူးလို့ပြောပါတယ်။အရှိတောင်အာရှဒေတာပင်လယ်ပြင်တွေအတွင်းလေစီးပြေဒုက္ခတွေများလာတဲ့အရေးကြောင့်ထိုင်းအာဏာပိုင်နဲ့လူကုန်ကူးမှုတိုက်ဖြတ်ကြဲကြဲပြန့်ပြန့်လှုပ်ဆောင်ခဲ့တဲ့နောက်ပိုင်းဒုက္ခတွေမှတွေ့ရမှာအခုမှစပြီးတွေ့လာရတာဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့မှတ်ရင်ချင်းနိုင်လို့ပြပြသွားတာပါ။အစီအစဉ်အစိုးမတက်ခင်သတင်းချင်းကျုပ်ကိုပြောပြမယ်အကြောင်းကြိုတင်တည်ပေးပါရစေ။အခုတော့သတင်းဆောင်မတွေအလှည့်ရောက်ပါပြီ။နိုင်ငံတကာကြီးကဆောင်မတွေမလာခင်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကမြန်မာလူခွင့်ရေးအမေရိကန်ကဘာပြောသလဲဆိုတာကြည့်ရအောင်ပါ။မြန်မာနိုင်ငံမှာ2019ခုနှစ်တွင်လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်လို့အမေရိကန်ဆိုရဒီမိုကရေစီလူခွင့်ရေးနဲ့လူ့သမားရေးရာဌာနကထုတ်ပြန်တဲ့ကမ္ဘာနိုင်ငံတွေရဲ့လူခွင့်ရေးဆိုင်ရာနှစ်ပတ်လည်အစဉ်ကစားမှာဖော်ပြပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာလူနည်းစုတွေကိုရှင်းလင်းဖယ်ရှားတဲ့အပြင်ဗိပက္ခဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်တွေမှာဥပဒေမဲ့တပ်ဖြတ်တာတွေနိုင်ငံရေးအရမတရားဖမ်းဆီးတာတွေအရက်သားတွေပေါ်ရက်ဆက်ကျူးလွန်တာတွေအများပြားရှိတယ်လို့ဖော်ပြပါတယ်။လူလက်စွာသဘောထားထုတ်ဖော်ခွင့်စူဝေးခွင့်တွေကိုပိတ်ပင်ထားပြီးတရင်နောက်တွေကိုဖမ်းဆီးချုပ်နှောင်တာနဲ့လူမှုရေးရခွဲခြားချုပ်ချယ်တာတွေလည်းရှိနေတယ်လို့ဆိုပါတယ်ဒေါက်ကင်မျိုးသက်ကအပြည့်အစုံပြောပြပါမယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဌာနရဲ့ဒီမိုကရေစီလူခွင့်ရေးနဲ့အလုံသမားရေးရာဌာနကနေ2018ခုနှစ်ကမ္ဘာတဝန်းလူခွင့်ရေးဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအပိုင်း9ပိုင်းခွဲဖော်ပြထားပြီးပထမပိုင်းမှာလူခုံတိုက်ခါလေးစားမှုမရှိတဲ့ချိုးဖောက်မှုတွေကိုကြဲကြဲပြန့်ပြန့်ဖော်ပြထားပါတယ်ဥပဒေမဲ့တပ်ဖြတ်မှုတွေကိုဖားကန့်ကြောက်စိမ့်မြေကစစ်တပ်ပိုင်းဥပိုင်လောက်ကမှာလူတွေကိုကြိုတင်အသိမပေးဘဲပြစ်ခတ်ခဲ့တာရှင်းနေဥကိုနီကိုလောက်ချံတပ်ဖြတ်မှုမှာအဓိကပါဝင်သူအောင်ဝင်းခိုင်အခုချိန်ထိလွတ်မြောက်နေတာရခိုင်မြောက်ပိုင်းမှာရိုဟင်ဂျာရွာသားတွေကိုတပ်ဖြတ်တာတွေကိုဖော်ပြထားပါတယ်ဒါအပြင်အရက်သားတွေကိုလုံခြုံရေးတပ်သားတွေကဖမ်းဆီးခေါ်ဆောင်သွားပြီးပျောက်ဆုံးနေတာတွေလည်းရှိနေတယ်လို့ဖော်ပြပါတယ်ညှဉ်းပန်းနှိပ်စက်မှုအာရမပြုတ်ကျမှုရိုင်းနှက်မှုနဲ့အတူအစားအစာရေဖြတ်တောက်တာအချိန်မရအောင်နှိမ့်ဆက်တာကိုလည်းမြန်မာလုံခြုံရေးတပ်တွေကလုပ်ခဲ့တယ်လို့ဖော်ပြပါတယ်။တောက်ကြာနဲ့အမေရိကန်ပြည်ထောင်စု Washington DC ကနိုင်ငံခြားရေးရုံးမှာပြုလုပ်တဲ့အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာတော့ယာယီနိုင်ငံခြားရေးဝန်ကြီး John Sullivan ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြားသွားပါတယ်
။ We condemn the ethnic cleansing of Rohingya in Burma and the atrocities committed against them.
မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုမျိုးစုလိုက်ရှင်းလင်းဖယ်ရှားနေတာကိုကျွန်တော်တို့ရှုတ်ထားပါတယ်။သူတို့ပေါ်ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်ဆိုင်းစေဖို့လူ့ဘော်ကင်ပတ်များနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။ရိုဟင်ဂျာ 6,000 လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတယ်လို့နိုင်ငံတွင်းမှာလည်းအိုးရင်ဆုံးခွာထွက်ပြေးရတဲ့အရက်သားတွေတိမ့်နဲ့ချီပြီးရှိနေတာပါ။ဒီဖြစ်ရပ်တွေအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ဖို့လှုံ့ဆော်ရမှာပါ။
အစီရင်ခံစာထဲမှာမြန်မာနိုင်ငံတွင်းလက်လက်ဆွဲထုတ်ဖော်ပြောကြားခွင့်အပါအဝင်နိုင်ငံသားတွေရဲ့လက်လက်ခွင့်လေးစားမှုဆိုင်ရာအပိုင်းမှာတော့နိုင်ငံရေးသမားတွေနဲ့တရင်တောက်တွေကိုဖမ်းဆီးထောင်ချမှုတွေရှိနေတယ်လို့လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းနောက်ကလိုက်ပြီးဆက်လက်စောင့်ကြည့်မှုရှိနေတယ်လို့ဆိုပါတယ်။ဒါအပြင်အကျဉ်းစခန်းတွေနဲ့ရဲဘက်စခန်းတွေရဲ့အခြေအနေတွေဟာဆက်လက်ဆိုးဝါးနေပြီးအကျဉ်းသားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုမရှိတာ HIV TB ဆက်တဲ့ရောဂါဝေဒနာရှင်တွေဆေးဝါးကုသမှုမခံရတာတွေလည်းရှိနေပြီးရခိုင်မြောက်ပိုင်းကအကျဉ်းစခန်းတွေမှာဆိုရင်အသက်10နှစ်အောက်ရိုဟင်ဂျာကလေးငယ်တွေတောင်အကျဉ်းချခံရတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့တရားရေးကိုကြည်ရင်အမှုခင်းတဲ့အတွက်ဖမ်းဆီးပြီးရုံးတင်စစ်ဆေးတဲ့ဖြစ်စဉ်တွေမှာလည်းတရားဥပဒေနဲ့မညီညွတ်ဘဲနိုင်ထက်စီရင်လှုပ်ဆောင်မှုတွေရှိနေတယ်လို့ညှတာပြီးပွင့်လင်းမြင်သာစွာစစ်ဆေးစီရင်တာလည်းမရှိဘူးလို့ဆိုပါတယ်။လူခွင့်အချို့ပေါက်ခံရသူတွေအတွက်တရားမဥပဒေအရညှဉ်းနာဆုံးရှုံးမှုဆိုင်ရာတက်တာခွင့်ရော်ကြေးပေးတာမျိုးမရှိတဲ့အပြင်လင်းနဲ့မြေယာအသိမ်းခံရသူတွေအတွက်လည်းလုံလောက်တဲ့ရော်ကြေးပေးအပ်ခြင်းမရှိဘူးလို့ဖော်ပြပါတယ်။မြန်မာနိုင်ငံဟာကလေးစစ်သားအသုံးပြုမှုနဲ့ပတ်သက်ပြီး2012နောက်ပိုင်းမှာတိုးတက်မှုအနည်းငယ်ရှိလာခဲ့ပေမဲ့တဖြည်းဖြည်းကလေးစစ်သားပြန်နဲ့အသုံးပြုလာတာတွေ့ရတယ်လို့ KIO နဲ့ UWSC အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကလည်းကလေးစစ်သားဆက်လက်တုံးနေပြီးကလေးတွေစစ်မှုမထမ်းစေခြင်းဒဏ်ငွေပေးဆောင်ရတဲ့စနစ်ကိုကျင့်သုံးနေတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့လူခွင့်ချုပ်ပေါက်တဲ့ဆိုတဲ့ကိစ္စတွေကို INGO နဲ့ NGO အဖွဲ့အစည်းတွေကစုံစမ်းစစ်ဆေးမှုပြုလုပ်မဲ့အရေးကိုလည်းမြန်မာအစိုးရက အပြည့်အဝခွင့်မပြုတယ်လို့ INGO ကိုယ်စားလှယ်တွေအပါအဝင်လူခွင့်ရေးသမားတွေမြန်မာနိုင်ငံပြည်ဝင်ခွင့်ဗီဇာတက်တန်းတူပဲထုတ်ပေးပြီးသူတို့ရဲ့လှုပ်ရှားမှုတွေကိုဆက်လက်စောင့်ကြည့်နေစေဖြစ်တယ်လို့ဖော်ပြထားပါတယ်။ OHCHR ကလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံဖွင့်လိုက်မဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရသဘောတူညီခဲ့တာတစ်နှစ်ကြာမြင့်ခဲ့ပြီဖြစ်ပေမဲ့အဲ့ဒီအဖွဲ့ဝင်တွေကိုမြန်မာအစိုးရကပြည်ဝင်ခွင့်ထုတ်ပေးဖို့အတွက်နှောင့်နှေးနေစေဖြစ်တယ်လို့ရခိုင်ပြည်နယ်နဲ့ပဋိပက္ခဖြစ်နေတဲ့ဒေသတွေကိုသွားဖို့အတွက်ခီးသွားခွင့်ပြုမိန့်လိုအပ်တယ်လို့ဆိုပါတယ်။ခွဲခြားဆက်ဆံမှုလူဖွဲ့စည်းကအနိုင်ကျင့်မှုနဲ့လူကုန်ကူးမှုအခြေအနေတွေကိုတော့အခန်း6မှာတိကျဖော်ပြထားပြီးမြန်မာနိုင်ငံကအမျိုးသမီးတွေဟာလိမ်မန်းဆန်ရအထမပြုကျင်တာအိမ်နဲ့အကျန်းဖက်မှုခံရတာတွေရှိနေပေမဲ့တရားဥပဒေကအပြည့်အဝအကာအကွယ်ပေးနိုင်ခြင်းမရှိဘူးလို့ဆိုပါတယ်။ဒါအပြင်မြန်မာအမျိုးသမီးတွေဟာဥပဒေအရအမျိုးသားတွေနဲ့ဒန်းတူခွင့်ရရတယ်ဆိုပေမဲ့အဲ့ဒီဥပဒေကိုအစိုးရကအတိအကျအကောင့်ထဲပုံမပေါ်ရှင်းရှင်းလင်းလင်းမသိရဘူးလို့ဆိုပါတယ်။မွေးစင်းမှတ်ပုံတင်တဲ့ကိစ္စနဲ့ပတ်သက်ပြီး1982နိုင်ငံသားပြည်ခွင့်ဥပဒေအရအတိအမှတ်ပြုထားတဲ့တိုင်းဒေသ135မြို့ကလွဲပြီးရိုဟင်ဂျာကလေးငယ်တွေဟာဒီစင်းနဲ့မပါတဲ့အတွက်မှတ်ပုံတင်မခံရဘဲဖြစ်နေတယ်လို့ဆိုပါတယ်။အလုသမားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်ပြီးဖော်ပြတဲ့အခန်း9မှာတော့အလုသမားအသင်းပင်ဖွဲ့စည်းခွင့်ဆန္ဒပြခွင့်တွေတရားဥပဒေအရခွင့်ပြုထားပေမဲ့အလုသမားရဲ့တက်ကြွလှုပ်ရှားသူတွေကိုယာရုလျှော့ချတာ၊နေပြောင်းပြစ်တာစတဲ့ပြစ်ဒဏ်ပေးမှုတွေမချမှတ်ဖို့အတွက်အကာအကွယ်ပေးမထားဘူးလို့ဆိုပါတယ်။ဒီအစင်ခံစားဟာကမ္ဘာတဝန်းနိုင်ငံပေါင်း200လောက်ရဲ့လူခွင့်အခြေအနေတွေကိုဖော်ပြထားတာဖြစ်ပြီးဆီးရီးယား၊မြောက်ကိုရီးယား၊တရုတ်၊ရုရှားနဲ့အီရန်စတဲ့နိုင်ငံတွေဟာအထူးစိုးရိမ်မှုရှိတဲ့နိုင်ငံတွေလို့လည်းယာယီနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကပြောပါတယ်
။အမေရိကန်အစင်ခံစားမှာပါတဲ့မြန်မာလူခွင့်ရေးကိစ္စဒေါခင်မျိုးသက်ပြောပြသွားပြီးတဲ့နောက်မုတ်တုံမုံနဲ့ဒုက္ခတွေရံမုံွေအခြေအနေကြောင်းဆက်ပါမယ်။မကြာခင်ကြားအောင်တော့မယ်မုတ်တုံမုံနဲ့ဆိုင်ကလုန်းမုန်တိုင်းအန်ဒရယ်တွေကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ရံမုံွေမရှိတော့ဘူးလို့နိုင်ငံတကာရွှေ့ပြောင်းချေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ကပြောလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်ကနေ VOA သတင်းတော့ Lisa Schlein သတင်းပေးပို့ထားတာကိုမှတ်ရင်ချင်းနိုင်ငံကပြောပြပါမယ်။
ကောက်ဆက်ပဇာမှာတော့မိုးရေစရွာနေပါတယ်။တိပ်ပြီးမပြင်းထန်သေးပေမဲ့မိုးလေဝသပညာရှင်တွေရဲ့ခန့်မှန်းချက်အရမကြာခင်မုတ်တုံမှုအဖြစ်ပြောင်းလဲပြီးတိတိထန်ထန်ရွာဖို့ရှိပါတယ်။မိုးတိထန်မှုကြောင့်ရေကြီးမြေပြူပြီးရိုဟင်ဂျာဒုက္ခသည်9သိန်းကျော်နေထိုင်နေတဲ့ယာယီအမိုးကအများအပြားထိခိုက်ပျက်စီးမှုတွေရှိလာပါလိမ့်မယ်။စခန်းနေရာနဲ့မမျှအောင်ကြက်ညက်နေထိုင်နေတဲ့အစမတန်များပြားတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအေဂျင်စီတွေကနိုင်ပေါင်းများစွာအလုပ်လုပ်ခဲ့ကြတာပါဒါမှလည်းမကြာခင်ဆူဆူရွရွတိုက်ခိုက်မဲ့လေပြင်းနဲ့မိုးကြီးမှုတန်းကိုတွန်းလှန်နိုင်မှာဖြစ်ပါတယ်အခုလိုရာသီဥတုဆိုးရွားမှုကြောင့်လူတွေရဲ့အသက်ဆုံးရှုံးနိုင်မဲ့အခြေအနေအလားအလာကိုစိုးရိမ်မကင်းဖြစ်မိကြောင်း IOM ရဲ့ပြောခွင့်ရပုဂ္ဂိုလ် Joel Milman ကပြောပါတယ်။ဒါပေမဲ့လည်းရံပုံငွေအမြောက်အများလိုအပ်နေတာကြောင့်လုံလောက်တဲ့အကာအကွယ်တွေပေးနိုင်ဖို့ IOM အနေနဲ့မတက်နိုင်တဲ့အခြေအနေရှိနေတယ်လို့သူက VOE ကိုပြောပါတယ်။တကယ်တမ်းလိုအပ်နေတဲ့ရံပုံငွေဒေါ်လာတန်180ရဲ့ခုနှစ်ရာခိုင်နှုန်းလောက်ပဲလက်ခံရရှိခဲ့တယ်လို့ Joel Milman ကဆိုပါတယ်။
And you can imagine how worried people must be on the ground.
ဒုက္ခသည်စခန်းတွေမှာနေတဲ့လူတွေသူတို့အခြေအနေကိုဘယ်လောက်ထိစိုးရိမ်နေကြမလဲဆိုတာခံမှန်းကြည့်နိုင်ပါတယ်။နေတိုင်းတတ်နိုင်သလောက်လှုံ့ဆော်ပေးနေတဲ့အပြင်နေတိုင်းလည်းအခြေအနေတွေကောင်းမွန်အောင်ကျွန်တော်တို့ဆောင်ရွက်နေတာပါ။ပစ္စည်းကိရိယာအများပြားကိုလည်းကျွန်တော်တို့ဖြန့်ဝေပေးခဲ့ပါတယ်။ပို့ပြီးလုံခြုံမယ်လို့မျှော်လင့်ရတဲ့နေရာတွေပဲစီကိုလူတွေထောင်နဲ့ကြည်ပြီးရွှေ့ပြောင်းပေးခဲ့ပါတယ်။မိုးရွာတာကြောင့်ကျန်းမာရေးအန္တရာယ်ဖြစ်ပေါ်စေမဲ့မိလာစနစ်ထိခိုက်မဲ့အခြေအနေတွေကိုလည်းကျွန်တော်တို့ကြိုတင်ပြင်ဆင်နေပါတယ်
။ဒါအပြင်ဒီအခြေအနေတွေဟာအစောပိုင်းကာလမှာပဲရှိနေသေးပြီးနောက်ပိုင်းမှာဒီထက်မကဆိုးရွားလာဖို့ရှိတယ်လို့လည်း Milman ကတတိပေးပြောကြားခဲ့ပါတယ်။မကြာခင်သတင်းပတ်တွေမှာစိုက်ကလုန်းမုန်တိုင်းနဲ့မိုးရာသီကြာရောက်တော့မှာပါ။ရင်းနှင်းမြုပ်နိုင်တဲ့နေရာမှာခိုင်ခန့်မှုရှိတဲ့ရွက်ပြင်တဲတွေနဲ့နေထိုင်နေတဲ့ရိုဟင်ဂျာတွေအနေနဲ့မိုးကြီးပြီးရေကြီးမဲ့အန္တရာယ်အပြင်မြေပြိုကျမှုစတဲ့ကြီးမားလာတဲ့အခက်အခဲတွေအောက်မှာလာပေါင်းများစွာအသက်ရှင်ရုန်းကန်နေထိုင်ရမှာဖြစ်ပါတယ်။တကယ်လို့များလိုအပ်နေတဲ့ရံပုံငွေတွေရခဲ့မယ်ဆိုရင်ဒုက္ခသည်အများအများအတွက် IOM အနေနဲ့အကူအညီနဲ့အကာအကွယ်တွေပေးနိုင်မှာဖြစ်တယ်လို့ Joel Milman ကပြောသွားပါတယ်ရှင
်။ဒါရရှင်များရှင်မြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နှီးစက်တဲ့အောက်ခြေကစတင်မှာဖြစ်ကြောင်းသမရဦးဝင်းမြင့်ကနေ့တကူမိန့်ခွန်းမှာပြောကြားသွားပါတယ်။ပြည်ပြည်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးအသွေးရှိသူတွေနဲ့အစားထိုးသွားမယ့်အကြောင်းပြောကြားခဲ့တာပါ။အစိုးရအုပ်ချုပ်မှုပြည်ပြည်ပြောင်းလဲရမှာဘယ်ကဏ္ဍတွေဘယ်ဌာနတွေမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပါလဲ။
လူမှန်နေရာမှာဖြစ်ဖို့ဘယ်လိုလူတွေကိုဖယ်ရှားပြီးဘယ်လိုပုံကမျိုးတွေကိုနေရာပေးသင့်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA ရဲ့တိုက်ရိုက်လေးလိုက်စီစဉ်တွေမှာပါဝင်ဆွေးနွေးပြီးကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကျိုးရှိထိရောက်စွာအသုံးချပါလို့တိုက်တွန်းရင်းဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းလှတွေအလှည့်ကြပါပြီ။မြေကဘာနဲ့ပလတ်စတစ်အမှိုက်အန်ဒရယ်အကြောင်းကိုပြောခင်ပြည်သူ့သမ္မတမကြခင်အမေရိကန်လာမယ့်ခီးစဉ်အကြောင်းပြောပါမယ်။ပြည်သူ့သမ္မတအီမန်နူရယ်မက်ခရွန်ဟာဧပြီလ23ရက်နေ့ကနေ25ရက်နေ့ထိအမေရိကန်ပြည်ထောင်စုကိုလာပြီးသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။မစ္စတာထရမ့်သမ္မတဖြစ်လာပြီးကတည်းကဆိုရင်အမေရိကန်ကိုလာမယ့်ပထမဆုံးနိုင်ငံတော်အကြီးအကဲဖြစ်တဲ့သမ္မတမက်ခရွန်နဲ့သမ္မတထရမ့်တို့ဘယ်အကြောင်းအရာတွေကိုများအဓိကဆွေးနွေးကြပါမလဲ။သူတို့နှစ်ဦးကြားထူးထူးခြားခြားနီးကပ်လာတဲ့ဆက်ဆံရေးကနေဘယ်လိုကြလက်တွေများထွက်လာနိုင်ပါမလဲဆိုတာလီဆာဘရိုင်ရဲ့သတင်းလွှာကိုဆက်ပြီးတင်ပြပါမယ်။ဒီကရက်နှစ်ပြင်သစ်အမျိုးသားနေ့ Bastille Day အခမ်းအနားသွားတက်တဲ့သမ္မတထရမ့်မီရှူမီပန်းတွေစစ်ရေးပြပွဲတွေကိုကြည့်ခဲ့ရပြီးတဲ့နောက်အခုတော့ပြင်သစ်သမ္မတကိုကော်ဇော်နီခင်းကြိုဆိုဖို့အလဲရောက်လာပါပြီ။ပြင်သစ်မှာတော့သမ္မတထရမ့်ကို Eiffel Tower ကထိပ်တန်းဆောက်တော့ဆိုင်မှာသမ္မတမက်ခရွန်ကဂုံပြူညစာနဲ့တည်ခင်းအပ်ခံခဲ့ပါတယ်။သူ့အလက်မှာတော့အမေရိကန်ရဲ့ပထမဦးဆုံးသမ္မတဂျော့ချ်ဝါရှင်တန်ရဲ့ဇာတိတမိုင်းဝင်မောင်ဗာနွန်ရက်မှာဂုံပြူတည်ခင်းအပ်ခံမှုအစီအစဉ်ထားပါတယ်။သမ္မတမက်ခရွန်ကိုအမြောက်20ချက်ပြစ်ဖောက်ပြီးဂုံပြူကြိုးစိုးမှာဖြစ်တယ်လို့အမေရိကန်လွှတ်တော်နေရာပေါင်းကွန်ကရစ်မှာလည်းမိန့်ခွန်းပြောဖို့ရှိပါတယ်။အဲဒါတွေအပြင်တော့သူတို့နှစ်ဦးဆွေးနွေးရမယ့်အရေးကြီးတဲ့ကိစ္စတွေရှိနေတယ်လို့ပြင်သစ်တန်တမန်ဟောင်းနဲ့ဥရောပရေးရာအထူးကျွမ်းကျင်သူဖိလစ်ပီမိုရူဒဖဂေးကပြောပါတယ်။
When Mr. Trump came to Paris last year, it was the beginning. You know, it was the beginning.
Yeah, Mr. Trump ပြင်သစ်ကိုလာတော့ကပျော်စရာကာလနေတန်းမှာခုတော့သူတို့အလုပ်လုပ်ကြရတော့မှဖြစ်ပြီးအဲ့ဒါကအများကြီးပိုခက်ခဲပါတယ်
။အီရန်ရေး၊ကုန်သွယ်ရေး၊ဂျေရုဆလင်မြို့ကိစ္စ၊ဥတုရာသီပြောင်းလဲမှုစသည်အားဖြင့်သမ္မတ Trump နဲ့သမ္မတ Macron ကြားသဘောထားမတူတဲ့ကိစ္စရပ်တွေကအများကြီးပါ။ဥတုရာသီပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်ပြီးတဲ့နောက်ဒီကရက်ဒီဇင်ဘာလကပါရီမှာကျင်းပတဲ့ထိပ်သီးအစည်းအဝေးကိုသမ္မတထရမ့်ကမဖိတ်ခဲ့ပါဘူး။ဒါပေမဲ့ဒီကနေ့မှာတော့ဥရောပမှာသမ္မတထရမ့်အားထားရတဲ့ခေါင်းဆောင်အဖြစ်သမ္မတမက်ခရွန်ကိုအများကမြင်ကြပါလေ။သမ္မတထရမ့်စဉ်းစားပုံတွေကိုတခြားဥရောပခေါင်းဆောင်တွေအတွက်ဖွင့်ဆိုရှင်းပြပေးပြီးဥရောပကိစ္စရပ်တွေအတွက်တွန်းတိုက်လှုံ့ဆော်သူအဖြစ်သမ္မတမက်ခရွန်ကိုမြင်လာကြတာပါ။အဲဒီလိုဟန်ချန်ကြီးလှုံ့ဆော်မှုကအလုတ်ဖြစ်နိုင်သလားဆိုတာအဓိကစံတချက်တစ်ခုအဖြစ်ဒီခီးစဉ်ကိုမြင်ကြတဲ့လေလာသူတွေတဲ့ဂျာမန်မာရှောရံမုံငွေအဖွဲ့ရဲ့ပါရီဌာနခွဲကညွှန်ကြားရေးမှူးအလက်ဇန္ဒရာဒူးရှဖာလေအပါအဝင်မှာ
If he gives the impression he is too much aligned on a Washington
သူဟာအမေရိကန်ဘက်အထူးသဖြင့်သမ္မတထရမ့်ဘက်ကိုတိတ်လိုက်လွန်းတယ်လို့လူတွေအမြင်ရှိသွားရင်ပြည်ရင်းမှာတံပြန်ဆိုးကျိုးတက်ရောက်နိုင်ပါတယ်အထူးသဖြင့်သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်တစ်ခုကပြင်သစ်နဲ့ဥရောပအကျိုးစီးပွားကိုထိခိုက်လာနိုင်တဲ့အခါမျိုးတွေမှာပ
ါပြင်သစ်ရဲ့အသက်အငယ်ဆုံးသမ္မတနဲ့အမေရိကန်ရဲ့အသက်အကြီးဆုံးသမ္မတတို့ကြားမှာမတူကွဲပြားတာတွေကအများအပြားပါသမ္မတမက်ခရွန်ကနိုင်ငံဆောင်ပါအဖွဲ့အစည်းတွေနဲ့မဟာမိတ်ဖွဲ့လှုပ်ဆောင်တာတွေပေါ်ယုံကြည်ပါတယ်သမ္မတထရမ့်ကအမေရိကန်သာပထမဆိုတာကိုဂိုင်ဆွဲပါတယ်သမ္မတမက်ခရွန်ကအလုတ်ကိုအပြင်းထန်လုပ်သူဖြစ်ပြီးသမ္မတထရမ့်ကတော့ Twitter မှာအဆက်မပြတ်ရေးသူပါဒီကရတဲ့ရင်ဘက်ကတော့ Syria ကဓာတုလက်နက်နဲ့ဆိုင်တဲ့နေရာတွေကိုတိုက်ခိုက်တာမှာနှစ်နိုင်ငံပူးပေါင်းခဲ့ကြပါတယ်။ဒါပေမဲ့သမ္မတထရမ့်က Syria ကနေ American တပ်တွေကိုရုတ်သိမ်းခြင်းပြီးသမ္မတ Macron ကတာရှီခံမဲ့နိုင်ငံရေးနီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအားစိုက်လှုပ်ဆောင်နေပါတယ်။သူတို့ရထားတဲ့ကုန်သွယ်ရေးကင်းလွတ်ခွင့်တွေကို American ကပြန်ရုတ်သိမ်းပြီး Iran Nuclear ရေးသဘောတူညီချက်ကနေထွက်သွားမလားဆိုတာကိုလည်းပြင်သစ်နဲ့ဥရောပနိုင်ငံတွေစိတ်ပူနေကြတာပါ။Philippi Moru the Fage thong da da ga
Today really there is a big disagreement between Mr Macron and Mr
Iran nuclear ye thabaw tu ni chan ne patat bi ba set lou mle so re apaw Mr Macron ne Mr Trump no ja thabaw da kwe lwe mu ji ji ma ma go shi ni ba de
Iran ye khaw saung no u ja thabaw da kwe lwe da ri go hni ni ja de lo yu sa ja tu ri le shi ba de di lo tacha adika kaisa yat dwe paw ma le hni nai ja bwe shi ba de
ဒါမှသာလျှင်ဒီခီးစဉ်ပြီးဆုံးတဲ့အခါနှစ်ဦးစလုံးအတွက်ခြေနဲ့အားရပွဲရှိလာမှာဖြစ်ပါတယ်ခင်ဗျာ
။ဒီကဆက်လက်တန်လွင့်နေပါတယ်။ကဘာပေါ်မှာရှိတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တဦးချင်းစီကနေအသုံးပြုပြီးလွှင့်ပစ်လိုက်တဲ့ plastic အမှိုက်ဟာအလေးချိန်တဒန်စီရှိတယ်လို့နောက်ဆုံးလေ့လာမှုတစ်ခုကနေတွေ့လိုက်ပါတယ်။ဒီလောက်ကြီးမားလာတဲ့ပြဿနာကိုဖြေရှင်းဖို့လုပ်ငန်းလေးတစ်ခုကနေစတင်နိုင်တယ်လို့တပုတ်ဒီယာထဲမှာ plastic အမှိုက်ကင်းစင်ရေးလှုံ့ဆော်လှုံ့ဆော်နေကြသူတွေကပြောပါတယ် Off Day လို့ခေါ်တဲ့မြေကဘာနေ့ကြာရောက်တဲ့ April 22ရက်နေ့မှာပဲ Skip the Straw ဆိုပြီးအချိုရည်တောက်တဲ့ plastic ပိုက်တွေကိုအသုံးမပြုဘဲတိုက်တွန်းတောင်းဆိုကြပါတယ် View သတင်းတော့ Steve Baragona ရဲ့သတင်းလွှာကိုနားလောက်ကပြောပြပါမယ်ခင်ဗျာ
တောက်စီရအချိုရည်ပူရင်းလိုလိုမှာ plastic ပိုက်ကလေးတွေတွဲပြီးတော့ထည့်ပေးလေးရှိပါတယ်။ဒါပေမဲ့အဲ့ဒီပိုက်ကလေးတွေဘယ်ရောက်သွားသလဲဆိုတာစဉ်းစားဖို့ပါဒလား။ကဘာတဝမ်းကအမိုက်တရိုက်တွေထဲမှာ plastic ပိုက်ကလေးတွေကမြင်တွေ့နေကြအမိုက်တွေထဲကတခုဖြစ်ပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတခုဖြစ်တဲ့ပင်လယ်သမုဒ္ဒရာထိန်းသိမ်းရေးအဖွဲ့ကဒီလိုအမိုက်မျိုးကိုထိန်းသိမ်းလာတာနှစ်ပေါင်း30ကျော်ရှိနေပါပြီ။သမုဒ္ဒရာထိန်းသိမ်းရေးအဖွဲ့ကအမိုက်ကင်းတဲ့ပင်လယ်ဖြည့်ရေးအစီအစဉ်မှာလောက်ကင်နေတဲ့ဆာရာကိုလာကအခုလိုပြောပါတယ
် And over the 30 years volunteers have collected over 10 million
plastic straws. ဝန်ထမ်းတွေဟာကဘာတဝမ်းကကန်ယူတန်းတစ်လျှောက်နဲ့ရေလန်းတွေပင်လယ်ကမ်းခြေတွေမှာ plastic ပိုက်တွေနဲ့အချိုရည်မွေတဲ့ plastic ချောင်းပေါင်းတန်ချိန်10တန်းကျော်ကိုနှစ်ပေါင်း30ကျော်အတွင်းမှာရှင်းလင်းစုဆောင်ခဲ့ကြပါတယ်
သမုဒ္ဒရာထဲမှာ plastic အမိုက်တရိုက်မျိုးစုံတန်ချိန်တန်ပေါင်း150ကျော်ပြန့်ကျဲနေပြီးကန်ယူရန်တစ်လျှောက်ပိတ်ဆို့နေတယ်လို့တော်ရိုင်းတရိတ်ဆန်တွေလည်းအဲ့ဒီအမိုက်တွေနဲ့ညှိမိပြီးတော့ဒုက္ခရောက်နေတယ်လို့သမုဒ္ဒရာထိန်းသိမ်းရေးအဖွဲ့ကပြောပါတယ်။အမိုက်တွေဟာလူသူအယောက်အပေါင်းမရှိတဲ့နေရာတွေအထိပြန့်ကျဲရောက်ရှိနေတာပါ။သမုဒ္ဒရာထဲကိုနှစ်စဉ် plastic အမိုက်တန်ချိန်8တန်းရေစီးကြောင်းတွေနဲ့ရောက်ရှိလာပါတယ်။ဒီပြဿနာဟာအလင်းအမြန်ဖွံ့ဖြိုးတိုးတက်လာနေတဲ့အရှေ့တောင်အာရှနိုင်ငံတွေမှာကြေကြေပြန့်ပြန့်ဖြစ်ပေါ်နေတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာရင်းနှီးမြှုပ်နှံထားတဲ့ Closed Group Partners အဖွဲ့က Bridget Crook ကပြောပါတယ
် And it's you know for two primary reasons one is that the
အခြေခံအကြောင်းရင်းနှမျိုးကြောင့်အခုလိုဖြစ်နေတာပါတခုကတော့ plastic အမိုက်တွေကိုတခြားနေရာကိုတည်ပို့ပေးမဲ့လန်တရာတွေမရှိလို့ပဲဖြစ်ပါတယ
်အမိုက်တွေကိုတိမ်းတဲ့စနစ်ပြန်သုံးလို့ရမယ့်ပစ္စည်းတွေအမျိုးအစားခွဲထုတ်တဲ့စနစ်တွေဟာဖွံ့ဖြိုးဆဲနိုင်ငံအတော်များများမှာမရှိသေးပါဘူးနောက်အကြောင်းရင်းတစ်ခုကတော့တစ်ခါသုံး plastic ထုတ်ပိုးပစ္စည်းတွေကိုအသုံးပြုကြတဲ့အတွက်ဒီလိုအမိုက်အများစုကအခြေခံအပြင်တန်ဖိုးမရှိတဲ့အမိုက်တွေဖြစ်လာပါတယ် plastic ပလင်းတွေကတော့ချွင်းချက်တစ်ခုပ
ါ There are kind of informal economy of waste pickers that are collected
အမိုက်ကောက်ပြီးပြန်ရောင်းတဲ့သူတွေက plastic ပလင်းတွေကိုတော့ကောက်ကြပါတယ်ဘာဖြစ်လို့လဲဆိုတော့ဒီပစ္စည်းတွေကပြန်ရောင်းလို့ရတယ်လေ
ပြန်သုံးလို့ရတဲ့ထုတ်ပိုးပစ္စည်းတွေကိုပို့ပြီးတော့ထုတ်လုပ်နိုင်ရင်းနဲ့ပြန်သုံးပစ္စည်းစနစ်တိုးတက်လာစေအတွက် Close Group Partners အဖွဲ့ကကုမ္ပဏီကြီးတချို့နဲ့ပူးရဲလုပ်ကိုင်နေပါတယ်။တစ်ချိန်ထဲမှာပဲအချိုရည်တောက်တဲ့ plastic ပိုက်တွေဆက်ပြီးအသုံးမပြုဖို့လဲကိုလာနဲ့သမုဒ္ဒရာထိန်းသိမ်းရေးအဖွဲ့တို့ကတိုက်တွန်းနေတာပါ
For most of us we can drink our beverage without a straw just fine. So it just kind of seems like really nice. ချိုးရည်ကိုပိုက်မသုံးမသောက်ရတာ
လူတော်များများအတွက်အဆင်ပြေပါတယ်။ဒါကြောင့်အမိုက်ထဲကနေပင်လယ်ကမ်းခြေတွေပေါ်ရောက်လာမဲ့ဒီလိုပစ္စည်းမျိုးကိုထိထိရောက်ရောက်ရှော့ချဖြစ်ဖို့ကောင်းတဲ့ပစ္စည်းတစ်ခုအဖြစ်ရည်မှန်းရမှာပါ
။ဒါမှမဟုတ်လည်းပြန်သုံးလို့လည်းရသလိုဆေးကြောပြီးသုံးလို့ရမယ့်တန်ပိုက်ကလေးတွေကိုအစားထိုးအသုံးပြုနိုင်ပါတယ်။ plastic ပိုက်ကလေးတွေကိုခုချိန်ကစပြီးအသုံးမပြုတော့ဘူးဆိုရင် plastic အမိုက်တွေနဲ့သဘာဝပတ်ဝန်းကျင်ညံ့ညံ့နေတဲ့ပြဿနာကိုဖြေရှင်းနိုင်ပါလိမ့်မယ်။တဟာလူတွေစပြီးလုံနိုင်မဲ့နီလန်တခုဖြစ်တယ်လို့ကိုလာကပြောပါတယ
် We get questions all the time asking about how you know how people can prevent marine debris in their everyday lives
မုတ်တရတဲ့ရောက်နေတဲ့အမိုက်တရိုက်တွေကိုကိုယ့်ရဲ့နေစဉ်လူမှုဘဝပုံစံကနေဘယ်လိုကာကွယ်နိုင်မလဲဆိုတဲ့မေးခွန်းတွေကျွန်မကိုတစ်ချိန်လုံးမေးမြန်းကြပါတယ်အချိုရည်တောက်တဲ့ plastic pipe တွေကိုမသုံးဘဲနေတာကပထမဆုံးအဆင့်ဖြစ်တယ်လို့ကျွန်မကပြောပါတယ်ဒါကတကယ့်အစပြုလုပ်ရက်ကလေးပါပဲ
ဒါဆိုရင်တော့သမုတ်တရားထဲကိုအမိုက်တရိုက်တွေရောက်မလာအောင် plastic ပစ္စည်းတွေကိုရှော့ချအသုံးပြုနိုင်မဲ့အခြားနီလန်းတွေကိုလူတွေဆက်ပြီးတော့စဉ်းစားလာကြလိမ့်မယ်လို့သမုတ်တရားထိန်းသိမ်းရေးအဖွဲ့ကမျှော်လင့်နေတာဖြစ်ပါတယ်ရှင်
။ကဘာအတွက်အန်ဒရယ်ကြီးလာတဲ့ plastic အမိုက်ကင်းစင်ရေးတိုက်တွန်းလှုံ့ဆော်နေကြတဲ့အကြောင်းနားလောင်ပြောပြသွားတာပါ။မကြခင်မှာပဲဒီစနေနေ့မနေ့အစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်မှာဖြစ်ပြီးမနေ့ကနေ့နားဆင်နေကြကဘာသတင်းမီဒီယာတွေကမြန်မာပြည်သတင်းကောင်းထုတ်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာအပြင်အမျိုးသမီးရေးရကဏ္ဍနဲ့သိပ္ပံနဲ့ဤပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုပါထုတ်လွှင့်ဖို့ရှိတာမို့ဆက်လက်နားဆင်ပါခင်ဗျာ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းကိုလိုင်းဒိုမီတာ32 40 48တို့ပြင်လိုင်းလက်မီတာ190 kHz 1595ကနေပါထုတ်လွှင့်ပါမယ်။အခုဆက်လက်နားဆင်ကြရမှာကတော့မြန်မာနိုင်ငံအကြောင်းနိုင်ငံတကာမီဒီယာတွေမှာရေးသားဖော်ပြကြတဲ့အထက်ကကောင်းလို့တင်ဆက်မယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့နာနေခင်အင်္ဂလိပ်စာသင်ခန်းစာတို့ကိုလည်လာရမှာဖြစ်ပြီးအဲ့ဒီနောက်မှာတော့
မင်းတို့အဖေကတိုင်းပြည်ကိုအလုပ်ကျွေးပြုနေတာအဲ့ဒါမင်းတို့အလုပ်ကတော့မင်းတို့အဖေကိုအကူအညီပေးရမယ်မင်းတို့အဲ့လိုမလုပ်ရဘူးဆိုတော့လည်းပြောတယ်အဲ့လိုသီးခန်းနေရှိတယ်လို့ပြောတယ်လေ
မြန်မာတမိုင်းသူတွေတူကဘယ်သူနဲ့ပတ်သက်လို့အခုလိုအမှတ်တရပြောတော့တာပါလဲအမျိုးသမီးကဏ္ဍမှာစောင့်မျှော်နားဆင်ပါတိတ်ပန်းတဲ့ဤပညာကဏ္ဍမှာတော့တမယိုးကြလေယာကနေစက်မှုလေယာဖြစ်လာအောင်ကြိုးပမ်းနေကြတဲ့အကြောင်းသိရမှာပါအခုရင်ဆိုမူရင်းအာပုံမပြတ်မှတ်မှတ်သိအောင်ကောက်နှုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ
ဧပြီလ19ရက်နေ့ထုတ် The Global Post မှာ Eric Lee ရေးသားထားတဲ့မြန်မာနိုင်ငံမှာ Facebook ကိုဖိနှိပ်ချုပ်ချယ်မှုကြံရပါဖြစ်အသုံးချနေသလားဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာအမုန်းစကားဖြန့်ဝေဖို့ Facebook အသုံးပြုသူများကိုကန့်သတ်စစ်ဆေးဖို့နဲ့လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်တွေကိုညှင်းဆန်ဖို့ Facebook ကိုဂျားခံမီဒီယာဖြစ်အသုံးပြုခဲ့တဲ့ရလဒ်ကတော့အခုအခါမှာ Bangladesh နိုင်ငံဘက်ထွက်ပြေးတဲ့ဒုက္ခသည်တစ်သန်းနီးပါးရှိလာတာပဲဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာ Facebook, Facebook Messenger နဲ့ Facebook ပိုင် WhatsApp ကိုတန်းနဲ့ချီတဲ့လူတွေအကြားသတင်းဖြန့်ဝေရာအဓိကအရင်းမြစ်အဖြစ်သုံးကြပါတယ်။မကြာသေးခင်ကမြန်မာ online advertising ကကောက်ယူထားတဲ့စစ်တမ်းအရ smartphone သုံးဆွဲသူတွေရဲ့ 85% နှုန်းဟာ internet အသုံးပြုလေးရှိပြီး Facebook ကလူသုံးအများဆုံး browser ဖြစ်ပါတယ်။ Rohingya ထောက်ခံသူတွေကစစ်တပ်ရဲ့ဖိနှိပ်မှုအပေါ်ကိုယ်ပိုင်ခံစားချက်တွေဒေါသတကြီးတုံ့ပြန်ပြောဆိုကြတာတွေဓာတ်ပုံတွေကို Facebook မှာတင်ကြတာတွေ့ရပါတယ်။အမုန်းစကားနဲ့အများစိတ်နှောက်ယှက်ဖြစ်စေတဲ့ပုံတွေနဲ့ပတ်သက်လို့တိုင်တန်းမှုတွေရှိရင် Facebook ကဖြုတ်ချပေးလို့ရှိပါတယ်။ Rohingya တွေအပေါ်စစ်တပ်ကပြစ်မှုကျူးလွန်တဲ့ဖြစ်ရပ်နဲ့ဆိုင်တဲ့ Facebook ပေါ်က post တွေကိုမြန်မာအစိုးရကကန့်သတ်စစ်ဆေးမှုတွေလုပ်ဖို့ကြိုးပမ်းလာတာနဲ့အတူမြန်မာနိုင်ငံမှာနေထိုင်တဲ့ Rohingya ကဗျာဆရာတွေ၊မလေးရှားက blogger တွေနဲ့ဥရောပရောက်မြန်မာနိုင်ငံသားတချို့ရဲ့ post တွေကို Facebook ကစံချိန်စံညွှန်းနဲ့မညီဘူးဆိုပြီးဖြုတ်ချပါတယ်။ထောက်ခံသူတန်းတဲ့ချီရှိတဲ့မြန်မာသမရယုံ Facebook စာမျက်နှာတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံနဲ့ဗိုလ်ချုပ်မှူးကြီးမေအောင်လှိုင် Facebook စာမျက်နှာအစိုးရနဲ့အစိုးရမဟုတ်သူတွေကထင်ရှားသူအချို့ရဲ့ Facebook စာမျက်နှာတွေကိုတော့လူတိုင်းအလွယ်တကူဝင်ရောက်ကြည့်ရှုနိုင်ပြီးဒီ Facebook စာမျက်နှာတွေမှာတင်ကြတဲ့ post အရေးအတွက်ဟာ American သမ္မတ Trump Twitter စာမျက်နှာမှာရေးသားသလောက်ကိုများတာပါမြန်မာစစ်တပ်ကအကွက်ချကစားနည်းနဲ့ဝါရဖြန့်ပြီးအာဏာတီးဖို့ကြိုးစားရမှာယင်ပါသူတွေပါအနာရှင်ဆိုရဟာထိရှလွယ်တဲ့လူမျိုးရေးကိစ္စကိုအကြောင်းပြပြီးပြည်သူကိုကြွန့်ကျင်ပါနက်စွာခြေလှယ်ပြီးအနာတီမြဲကြီးအတွက် Facebook ကိုအသုံးချနေသလားလို့သုံးသပ်စရာဖြစ်နေပါပြီလို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင်
။မမြသဇေအောင်ကတရင်ကောင်းထုတ်ချက်ကိုတင်ဆက်သွားတာပါ။အခုဆက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာလေ့လာကြရအောင်ပါ။ဒေါ်လာတန်းစီစဉ်တင်ဆက်ပါရခင်ဗျာ
idiom ne tin pya me idiom a thong ga
might is right
be phit par de sa lung paung ga m i g h t might ga in a i s is r i g h t right ga mana so ro sgoi thun ye dai yai de be ga ro in a thong na ma ne so de tabor myu phit par de idiom de be ga le shi ma de naingan ma ana shi song da ma mho kaba paw ma ana shi songနိုင်ငံကငါလုတ်ချင်တာငါလုတ်မေးငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအုံနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိစ္စကဘာပေါ်မှာအနာရှိရင်ရှိလို့တုံးတာဟာမှန်နေ သုံးသင့်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ In this world today, there are still a few leaders who think might is right.
အာနာအရှိဆုံးကအာနာကိုသုံးပြီးဖြစ်ရှင်းတာမှန်တယ်လို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ
။ Might is right.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
လာတဲ့ season တင်ဆက်တဲ့မနခင်အင်္ဂလိပ်စာသင်ခန်းစာကိုလည်လာခဲ့ကြရတာပါဒီ season အစီအကိုတော့တနင်္ဂနွေနေ့မနခင် season မှာစောင့်မျှော်လည်လာနိုင်ပါတယ်ဒါ့အပြင် view website burmese.viewnews.com မှာလည်းအားလုံးတစုတစည်းတဲ့လည်လာနိုင်ပါတယ်အခုဆက်ပြီးအမျိုးသမီးကဏ္ဍကိုနားဆင်အောင်ပါအမေရိကန်ရဲ့42ယောက်သောသမ္မတ George H.W. Bush ရဲ့ဇနီး Barbara Bush ဟာအီဗီလာ18ရဲ့အင်္ဂါနေ့အသက်62နှစ်အရွယ်မှာ Texas ပြည်နယ် Houston မြို့မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်သူအခုလိုကွယ်လွန်ခဲ့တာတွေနိုင်ငံတော်ဝမ်းနဲ့ကြည်ကွဲကြသလိုသူနဲ့ပတ်သက်လို့လည်းအမတ်တရချီးကျူးဂုဏ်ပြုပြောဆိုတာတွေရှိပါတယ်။ကွယ်လွန်သူသမ္မတကတော်ဟောင်း Barbara Bush နဲ့ပတ်သက်လို့နိုင်ငံကဘယ်လိုများအမှတ်ရကြပါသလဲဆိုတာကိုဒီသတင်းပတ်အမျိုးသမီးများကဏ္ဍမှာဒေါ်လလတန်းကတင်ဆက်ထားပါတယ်ခင်ဗျာ
။ You can bend but never break me cause it only serves to make me more determined to achieve my final goal.
I have no fear of death, which is a huge comfort because we're getting darn close.
ကျွန်မတေးမမကြောက်ပါဘူးဒီလိုစိတ်ထားနိုင်တဲ့အတွက်လေကျွန်မတို့အသက်ကြီးလာလို့ဒီကနေ့ဤဝေးရောက်နေတဲ့လူတွေအတွက်သိတ်ကိုစိတ်သက်တာစီပါလေကျွန်မရဲ့ချစ်လာစွာသောခင်မွန်းဂျော့ချ်ရောကျွန်မတို့ရောတေးမကိုမကြောက်ပါဘူးကျမတို့ကိုဖျားသခင်ကစောက်ရှောက်มาဖြစ်တယ်လို့ကျမယုံကြည်တဲ့အတွက်ဖြစ်ပါတယ်လို့2013တုန်းကတွစ်ဆုံမိမြန်ကန်တရမှာခုလိုပြောကြခဲ့တဲ့သမ္မတဂရိုဟောင်းဘာဘရာပီးစ်ဘုရှ်ဟာနှလုံးယောဂအသက်ရှူလမ်းကြောင်းယောဂနဲ့မနာမကျန်းဖြစ်ခဲ့ပြီးတဲ့နောက်ဧပြီလ18ရက်နေ့အသက်62နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်သူ့ရဲ့ခုလိုကွယ်လွန်မှုတွေအမေရိကန်နိုင်ငံတစ်ခုမှာဝန်ထဲကြေကွဲကြတယ်လို့သူသက်ရှိထင်ရှားရှိစဉ်ကမိခင်တူဇနီးကောင်တူနိုင်ငံသားကောင်တူပိသခဲ့မှုတွေလေချီချူးပြောဆိုလျက်ရှိကြပါတယ်။တမန်ဒေါ်နယ်ထရမ့်ကဘာဘရာဘုရှ်ကွယ်လွန်မှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
။ Her strength and toughness really
သူ့ရဲ့ခွန်အားနဲ့ခံနိုင်ရှိမှုဟာကျွန်တော်တို့နိုင်ငံရဲ့စိတ်ဓာတ်ကိုတကယ်ကိုကိုးစားပြုခဲ့တာဖြစ်ပါတယ
်။1925ခုဇွန်လ10ရက်နေ့ကနယူးယောက်မြို့မှာမွေးဖွားခဲ့သူဘာဘရာပီးစ်ဟာခုသမ္မတဖြစ်လာတဲ့ George H.W. Bush နဲ့အသက်16နှစ်အရွယ်မှာဆက်တွေ့ခဲ့ပြီးဒုတိယကမ္ဘာစစ်တွင်ရေငုပ်သင်္ဘောဘုံကျဲလေယာဉ်မောင်းသူ Bush ဟာတက္ကနီခိတ္တအပြန်ဖြစ်တဲ့1945ခုဇန်နဝါရီလ6ရက်နေ့မှာသူတို့နှစ်ဦးလက်ထပ်ခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးရဲ့အိမ်ဆောင်တက်ကတော့သူကွယ်လွန်ချိန်မှာ83နှစ်ရှိပြီးသားသမီး6ဦးညီ14ဦးနဲ့မိ9ဦးတို့ထွန်းကားခဲ့တာဖြစ်ပါတယ်။ခင်မွန်းတဲ့ George Bush ဟာ1966ခုနှစ်မှာတက်ဆစ်ပြည်နယ်လွှတ်တော်မှဖြစ်ခဲ့ပြီး1980ခုနှစ်မှာတော့ကုလသမဂ္ဂတာမတ်ကြီး1983ခုနှစ်မှာ Republican Party ဥက္ကဋ္ဌနဲ့1984ခုနှစ်မှာတရုတ်နိုင်ငံဆိုင်ရာ American တာမတ်ကြီးပြီးနောက်ပိုင်းမှာ CIA Director ဖြစ်ခန့်အပ်ခြင်းခံရပြီးတဲ့နောက်1981ခုနှစ်89ခုနှစ်မှာဒုတိယသမ္မတနဲ့1989ခုနှစ်နဲ့1993ခုနှစ်မှာသမ္မတဖြစ်လာခဲ့တာပါဒါအပြင်တာကြီးဖြစ်သူ George W. Bush ကလည်း2000ခုနှစ်ကနေ2009ခုနှစ်အထိသမ္မတတက်တန်းနှစ်ကြိမ်ထမ်းဆောင်ခဲ့တဲ့သူဖြစ်တဲ့အတွက်ကြောင့်လေ Barbara Bush ဟာအမေရိကန်သမိုင်းမှာခင်မွန်းတယ်လေသမ္မတအသားလေသမ္မတဖြစ်တဲ့သမ္မတကတော့နှစ်ဦးထဲမှာတဦးပါဝင်ဖြစ်ပြီးအမေရိကန်သမိုင်းမှာနာမည်ကျော်တဲ့သမ္မတကတော့သုံးဦးနဲ့တဦးပါဝင်တယ်လို့သမ္မတသမိုင်းသူတည်သူ Doug Reed ကပြောပါတယ်
It's one of the three greatest first ladies in American history.
People American the Magma Tujon that the Magro 3 and 2 ဖြစ်ပါတယ်။လူတွေကသူ့ကို Abigail Adams နဲ့နှိုင်းယှဉ်ကြပါတယ်။သူတို့နှစ်ဦးကြားကွာခြားမှုကနှစ်ဦးစလုံးကခင်မွန်းလဲသမဏစားဖြစ်သူလဲသမဏဖြစ်ခဲ့ပေမဲ့ Abigail Adams ကစားသမဏမဖြစ်ခင်1818ခုမှာဆုံးပါသွားခဲ့ပါတယ်။ Barbara Bush ကတော့စားဖြစ်သူသမဏဖြစ်တာကိုလည်းပြီးလိုက်ပါတယ်။သူဟာစိတ်ကိုထူးချွန်ပြီးကံလဲကောက်ပါတယ်။သူ့အနားမှာရှိတဲ့သူတွေအောင်မြင်ထူးချွန်ကြလို့ပါ
။ချိန်ကနိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်ခဲ့သူ Colin Powell ဟာ Bush စည်းမောင်နှံနဲ့ရင်းနှီးသူတစ်ဦးဖြစ်ပါတယ်။ Barbara Bush ရဲ့သူ့ကိုယ်သူနှိမ့်ချပြောဆိုမှုနဲ့ပတ်သက်လို့အမှတ်တရအခုလိုပြောခဲ့ပါတယ်
။
She was dedicated to America. She was dedicated to family, and she treasured friends.
သူကအမေရိကန်နိုင်ငံရဲ့အကျိုးကိုရှေ့ရှုဆောင်ရွက်သလိုမိသားစုအပေါ်လဲတန်ရုံးစဉ်ကြီးသူဖြစ်တဲ့အပြင်မိတ်ဆွေတွေအပေါ်လဲတန်ဖိုးထားခဲ့သူပါ။သူကုလိုထားတဲ့စိတ်ဓာတ်ကိုလည်းကျွန်တော်နှစ်တော်ကြာပဲနေရာမျိုးမျိုးမှာတွေ့ခဲ့ရပါတယ်။ဒါအပြင်သူကတိတ်ကိုသူ့ကိုယ်သူနှိမ့်ချတာကိုတွေ့ရပါတယ်။ကျွန်တော်မှတ်မိပါတယ်။သူသမရကတော်အဖြစ်အင်ဂျီရောကိုရောက်လာတော့ကလည်းတင်းနောက်တူကသူ့ကိုမေးခဲ့ပါတယ်။ဘယ်သူကသူ့ရဲ့အဝတ်အစားစင်ရင်မှုကိုတာဝန်ယူမလဲဆိုတာကိုပါ။အဲ့ဒီအချိန်တုန်းကအရင်သမရကတော်တူဖြစ်တဲ့Nancy Reagan ကဒီဇိုင်နာအဖိုးတန်အင်ဂျီတွေဝယ်ခဲ့တာကိုရည်ညွှန်းပြောခဲ့တာပါ။သူရှင်းရှင်းပဲပြန်ပြောခဲ့တာကဘသူကမှသူ့ကိုဆင်ပေးမှာမဟုတ်ပါဘူး။သူ့မှာရှိတဲ့အဝတ်အစားတွေကိုပဲယူလာမှာပါလို့ပြောခဲ့ပါတယ်
။တာကြီးဖြစ်သူသမ္မတဟောင်း George W. Bush ကတော့သူ့မိခင်ကွယ်လွန်မှုနဲ့ပတ်သက်လို့သူ့အနေနဲ့တရားနဲ့ဖြေနိုင်ခဲ့တဲ့အကြောင်းသတင်းမီဒီယာကိုအခုလိုပြောခဲ့ပါတယ်
။ She had great faith. She truly believes that she is there's an afterlife.
ကျွန်တော်အမိကနောင်ဘဝကိုတကယ်ပဲယုံကြည်ပါတယ်။ဘုရားသခင်ကသူ့ကိုနှွေးထွေးစွာကြိုဆိုလိမ့်မယ်လို့သူယုံကြည်တယ်။ဒါကြောင့်တရားမှာကိုမကြောက်ခဲ့ပါဘူး။သူဒီလိုဘဝကူးကောင်းမှဖြစ်တဲ့အတွက်လည်းသူကွယ်လွန်သွားရတဲ့အပေါ်ကျွန်တော်စိတ်ဖြည့်နိုင်ခဲ့ပါတယ်
။အလားတူပဲသားဖြစ်သူရဲ့ဇနီးသမရဂရဟောင်းလော်ရာ ဘွတ်ရှ်ကလည်းသူ့ရောက်ခမကိုစံပြနမူနာယူခဲ့တယ်လို့ပြောခဲ့ပါတယ်
။ And I couldn't talk about women leaders without mentioning
အမျိုးသမီးခေါင်းဆောင်တွေအကြောင်းပြောမယ်ဆိုရင်ကျမရောက်ခမအကြောင်းမပြောဘဲမနေနိုင်ပါဘူးသူ့ကိုနမူနာယူပြီးကျမလည်းသမရဂရောခေါင်းတူဖြစ်လာခဲ့တာပါသူ့ရဲ့ရှေ့ဆောင်လမ်းပြမှုအတွက်ကျမတိတ်ကိုကျေးဇူးတင်ပါတယ
်အိမ်တော်သက်83နှစ်ကြာပေါင်းသင်းလာခဲ့တဲ့ဘာဘရာ ဘွတ်ရှ်နဲ့ George Bush တို့ဇနီးမောင်နှံဦးတို့ကြားထားရှိခဲ့တဲ့မေတ္တာဟာလေအများအားကြစရာဖြစ်ခဲ့ပါတယ်အသက်20အရွယ်မှာကျောင်းဆက်မတက်ဘဲ George Bush နဲ့လက်ထပ်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လေBarbara Bush ကသူမကွယ်လွန်မီသတင်းမီဒီယာကိုပြောခဲ့တာကတော့
One of the reasons I made the most important decision of my life to marry George Bush is because
ဘဝမှာအရေးကြီးဆုံးဆုံးဖြတ်ချက်ကတော့ George Bush ကိုလက်ထပ်ခဲ့တဲ့အကြောင်းကသူကကျမကိုရည်အောင်လုပ်နိုင်လို့ပါပဲမှန်ပါတယ်တခါတလေမျက်ရည်တွေကြားမှာရည်နိုင်ခဲ့ကြပါတယ်အဲ့လိုဘဝမှာအတူစိတ်ချမ်းသာမှုရှာနိုင်တာဟာလေကျမတို့နှစ်ဦးကြားနှောင်ကြိုးကိုခိုင်မာစေပါတယ်ဒါကြောင့်လောကမှာစိတ်ချမ်းသာစွာနေကြပါဘဝမှာစိတ်ချမ်းသာမှုမရှာနိုင်ရင်တော့လူဖြစ်ရကျိုးနတ်မှာမဟုတ်ပါဘူးလို့ဘာဘရာ ဘွတ်ရှ်ကပြောခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဂရော်တိုင်းဟာနိုင်ငံအကျိုးတွေပရဟိတလုပ်ငန်းတွေကိုရှေ့ရှုဆောင်ရွက်လေးရှိကြရမှာဘာဘရာ ဘွတ်ရှ်ကတော့မိဘတွေကဒါသမီးတွေကိုစာဖတ်ပြဖို့အားပေးခဲ့တဲ့အတွက်လေဘာဘရာ ဘွတ်ရှ် Foundation for Family Literacy ကိုမတည်ခဲ့တာဖြစ်ပါတယ်သမရဂရဟောင်းဘာဘရာ ဘွတ်ရှ်နဲ့ပတ်သက်လို့နိုင်ငံတော်အမှတ်ရနေကြတယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်နေသမိုင်းသူတည်သည့်ဒေါ်ဖြူဖြူကလည်းဘာဘရာ ဘွတ်ရှ်နဲ့ပတ်သက်လို့ဘယ်လိုအမှတ်ရပါတဲ့ဆိုတာကိုတင်ပြရင်ဒီသတင်းပတ်ရဲ့မြစ်သမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။သမရဂရောရီဒီယားမှာဘာဘရာ ဘွတ်ရှ်ကိုကျမဘလို့မြင်တယ်လဲဆိုရင်သမရဂရောဆိုဘာလို့ပေးရမှာတဲ့သူကသမရဂရောတယောက်နေနဲ့ပြည်သူပြည်သားတွေအတွက်လိုအပ်တာတွေဘာလို့အောင်လဲဆိုအဲ့လိုမျိုးသဘောမျိုးခံယူချက်ရှိတယ်နော်။ရင်းနှီးပေါင်းနှင်းနဲ့ဆက်ဆံတဲ့တော့သူနဲ့ဆိုရင်လည်းဘာမဆိုပြောလို့ရတဲ့သဘောမျိုးရှိတယ်။သူက George W. Bush သမရဖြစ်တော့သူကသမီးလေးနှစ်ယောက်ပါပါ။သမီးလေးတွေကအပေါ်တက်မှာသမရအိမ်တော်မှာရှိတဲ့သမီးတွေနေတဲ့အခန်းမှာနေတော့သူ့သမီးလေးကအခုရေးတယ်။ General Bush ကသူ့မိမလေးကသူ့အဖွာကပြောလဲဆိုရင်အဲ့ဒီကကျမနဲ့ကျမအမပေါ့။အရန်ကိုပျော်ပြီးတော့နော်ကျမတို့နေတဲ့အပေါ်တက်အခန်းကနေဖပိုးမှုပေါ့နော်ဖုံးဆက်ပြီးတော့သူတို့ကြိုက်တဲ့ဟာလေးပေါ့။မှားပြီးအပေါ်တက်အခန်းကိုမှားဦးမှားပဲပေါ့။ဒါအခွင့်အရေးလေဒါနေတဲ့ခွင့်ရမှာမဟုတ်လို့သူလှုပ်လို့ရတာသမရသမီးပဲလှုပ်လို့ရတာဆိုလှုပ်မယ်ဆိုကော်မလီနဲ့ကလှုပ်ကြ။အဲ့မှာကျမတို့ဖွာအေးရတယ်ကျမတို့လှုပ်တာကားပေါက်ကနေကြည့်ပြီးတော့ကျမတို့ဘာပြောလဲဒါလှုပ်တာကမကြိုက်ဘူးမလှုပ်ရဘူး။မင်းတို့ကသမရသမီးပဲနဲ့မင်းတို့အချိန်တန်ရင်အောက်မှာသင်္ကြန်သားကမှမစားမယ်အပေါ်တက်ထိမင်းတို့ကအခွင့်အရေးယူပြီးအောက်ကစားပုံမှုကလူတွေကိုအချိန်မတော်ဘာစားခြင်းနဲ့ညာစားခြင်းနဲ့ဆိုပို့လို့အဲ့ဒါမျိုးမင်းတို့ဒါလှုပ်လို့မရဘူးဒါနော်မင်းတို့အဖေကတိုင်းပြည်ကိုအလုပ်ကျွေးပြူနေတာအဲ့တော့မင်းတို့အလုပ်ကနော်မင်းတို့အဖေကိုအကူအညီပေးရမယ်မင်းတို့အလုပ်မလုပ်ရဘူးဆိုတော့သူပြောတယ်အဲ့လိုစီးကန်းနေရှိတယ်လို့ပြောတယ်လေမင်းတို့ကအေဂျူတော်ကဟိုတယ်မဟုတ်ဘူးဟိုတယ်လို့တဖုံးဆက်ပြီးတော့ဘာမှဒီလိုပို့ပေးပါမင်းတို့လုပ်လို့မရဘူးသူအဖွာသူအလိုပြောရဲဆိုပြီးပြောတယ်နော်အဲ့လိုရှိတယ်နောက်တစ်ခုက Wesley College အမေရိကန်နိုင်ငံမှာမြို့ကြီးတက်တဲ့ college အမှတွားပြီးသူဝင်နေတယ်မင်းကိုသူပြောရခါသူကဘာပြောလဲဆိုအဲ့အမျိုးသမီးတူပြီလားဒီထဲမှာတဲ့ခမတယ်မှာရှိတယ်တယောက်ကပေါ့နော်တနေ့နေ့ကြာရင်ကျမရဲ့ခြေရောက်ကိုနင်းလိုက်မယ်တဲ့ အိမ်ဖြူတော်မှာပေါ့နော်တမရရဲ့ကျင်ပက်အနေနဲ့အိမ်ဖြူတော်မှာကြည့်ကြပြီးတော့ဒီထဲကတယောက်ကရှီကိုရှီလိမ့်မယ်စီသူပြောတယ်ဆောင်းမှာဘာပြောလဲဆိုရင် I wish him well တဲ့တော့ပြောတယ်ဆိုလို့ကျင်နာပါတယ်ဒီမှာလိုင်းကိုဖတ်လိုက်တော့ဟာ I wish her well မဟုတ်ဘူးဘာလို့ him ဆိုတော့အဲ့ကျတော့ him ပြီးလိုက်တာ I wish him well ဆိုတာဒီခုထဲကမြို့တပီးတွေမှာထဲမှာတယောက်ကတမရဖြစ်မယ်ဆိုရင်သူရဲ့ယောက်ျားကလေအဲ့တမရရဲ့ကျင်ပေါ်ပေါ့နော်အဲ့တော့သူအဲ့ဒါမျိုးဆိုထည့်ပြောတဲ့အတွက်အောက်ကနေအားလုံးကခါလေးအားရဝမ်းသာပြီးတော့လက်ခုပ်လက်ကွာတွေတီးကြတယ်ဆိုမျိုးသမီးကရေးကြည့်တယ်ဒီနေ့ကျရင်အမျိုးသမီးတွေကတမရရဲ့ကျင်ပေါ်တွေမကောက်ဘူးတမရတောင်ဖြစ်နိုင်နေဆိုတဲ့သဘောသူကအဲ့လိုမျိုးပြောကျမကအဲ့ line ကိုအဲ့လိုပဲခံယူရဲ
တော်လတ်တန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုသတင်းပတ်စင်တောက်ကြညနဲ့အခုလိုစနေမနက်ခင်းတွေမှာထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးနားဆင်ကြရမှာကတော့သိပ္ပံနဲ့ဤပညာကဏ္ဍပါဒေါခင်မျိုးသက်စီစဉ်တင်ဆက်ပါတယ်ခင်ဗျာ
မြမလေးရဆိုက်ပြိုးရေးမှာတမယိုးချဆိုက်ပြိုးတဲ့ပုံစံကနေပြောင်းပြီးဆက်တွေခင့်မီနီးစနစ်တွေတုံးဖို့တွန့်ဆုံနေသူတွေအများအပြားရှိပါတယ်မြမတောင်သူတွေရဲ့တမယိုးချလက်မှုလေယာကိုဆက်မှုလေယာဖြစ်လာအောင်တနိုင်တပိုင်းကြိုးပမ်းနေသူတွေရှိနေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။စိုက်ပျိုးရေးမှာခင်မီစက်ခရီးယာတွေနီးပညာတွေကိုသုံးလာဖို့ဆိုရင်ကျေးလက်နေတောင်သူတွေကိုယ်တိုင်ဆက်တွေနဲ့ထိတွေ့ဖို့ဘလို့နီးပညာတွေပေါ်နေတဲ့ဆိုတာကိုသိကြဖို့လိုပါတယ်။ဒီလိုဖြစ်လာဖို့အတွက်အစိုးရလုပ်ပေးမှာကိုစောင့်နေမယ်အစားနားလေတက်ကျွမ်းသူတွေအနေနဲ့ကိုတက်နိုင်တဲ့နေရာကနေတဒက်တအားအကူအညီပေးနိုင်တယ်ဆိုတာကိုလက်တွေ့ပြသူတွေရှိနေပါတယ်။မြေပဲဆိုင်ပြတဲ့နေရာမှာမျိုးစစ်ချကိရိယာကိုလက်တွေ့သုံးပြပြီးဆက်မှုလေယာကနေရတဲ့အကျိုးတွေကိုတောင်သူတွေသိအောင်မိတ်ဆက်ပေးဖို့အတွက်ကြိုးပမ်းနေတယ်လို့ပြောလာသူကတော့ဆိုင်ပြရေးသုံးကိရိယာတွေထောက်လုပ်နေတဲ့ Pioneer Agribusiness Company ကဒေါက်တာမျိုးအောင်ကျော်ပါ
ပကူတိုင်းကကဝမြုပ်နေပေါ့အဲ့ထက်ကရွာလေးတရာမလဲသမားကြီးပေါ့နော်သူတို့ကတော့ကျွန်တော်မျိုးစီချကရိယာဆယ်လမ်းမလောက်ခြားတဲ့အခါကျတော့ပထမတော့ပူညံပူညံပေါ့ဆရာဟာလည်းမျိုးတော့မကုန်ဘူးနဲ့ဒါပေမဲ့အကျဲကြီးကြီးဆိုလို့ရှိရင်တဲ့အပင်နေတဲ့အခါကျထွက်နှုံးနေကြမယ်လို့သူတို့ထင်တာပေါ့နော်လုံရင်းနဲ့ဘာဖြစ်လာလဲဆိုတော့တပင်းရဲ့အသီးနှုံးကသူတို့သမျိုးကြအစီကိုလက်နဲ့ချပြီးတော့စိုက်တဲ့ဟာလည်းနှစ်ဆသုံးဆလောက်တဲ့နေလားအဲ့ကျွန်တော်ညီဝဲတောင်နေရလေအဲဟိုပုံမှန်20လောက်ပဲပါတယ်ကျွန်တော်ဟာ60လောက်ဒီပါတဲ့ခါကျတော့သူအိုက်ပါတယ်မျက်လုံးပြူးသွားနှုတ်လဲနှုတ်ကြည့်ရောတမျိုးကြသူစိုက်တဲ့ခင်းကတအေးကောက်တင်းပြလာလောက်ထွက်တယ်အခုကျွန်တော်နီးနေနေစိုက်တယ်စိုက်ကော132တင်းထွက်တယ်အိုက်ပါတယ်သူတော်တော်လေးမျက်နှာကိုပြုံးနေလာပဲတော်ပြီးတော့ထွက်တဲ့မြေပဲတော့မှန်သမျှအဖြစ်ကိုမပါတာလုံးမိတ်လုံးညက်ကိုမပါတာ
လေယာသုံးပစ္စည်းတွေကတချို့မျိုးစိချကရိယာတွေဟာမျိုးစိတွေမကဘဲမျိုးစာပေးတဲ့နေရာမှာပါသုံးနိုင်ပါတယ်
။ကျွန်တော်မျိုးစာကောင်းကောင်းထည့်တဲ့အခါတော့တအိတ်ကို9ကောင်းခွဲလောက်ရှိတယ်။တခါညီပဲလေးကချောခံပြီးတော့သူစီးတော့ကောင်းကောင်းထွက်ပြီးတဲ့။အခု32တင်ပူထွက်တဲ့ကြောင့်မလို့ကျွန်တော်3သိန်းကျော်ပူရမယ်တဲ့။သူကအဲ့လိုကိုပြောသွားတယ်။အဲ့တော့သူထည့်လိုက်တဲ့ input တဲ့အစ9000ကျော်ကျော်လောက်ကြီးကက်သွားတယ်ဆိုတော့သူအများကြီးကျေနပ်သွားတယ်။အဲ့ဒီနေရာကိုအနီးနားလေသမားတွေကလည်းလာပြီးတော့ကြည့်တယ်။သူတို့ကကျွန်တော်အဲ့သုံးတဲ့မျိုးစာဈေးကြီးတဲ့ခါကျတော့သူတို့အနေနဲ့မသုံးလို့ကြဘူးလေအဲ့တော့။အဲ့တော့လေသမားတယောက်ကဘာပြောလဲဆိုတော့ကျွန်တော်တို့အခု line ငုတ်ထုတ်ထိုင်ကြည့်လို့ဒါယုံတာနော်တဲ့။ဆရာတို့ကပြောရင်ကျွန်တော်ယုံရင်မှယုံပါတဲ့။အဲ့ဒါကြောင့်လေသူတို့လက်တွေ့လည်းမြင်တယ်။နောက်သူတို့ကိုယ်တိုင်လည်းမြေပဲပင်တွေကို line နှုတ်ကြည့်တယ်။တွေးလိုက်တဲ့အတောင်ကြည့်တယ်ကွာသူတို့အားနေချက်ကဘယ်လိုဆိုတော့သူအဲ့မှာတီတီချာချာမြင်းသွားတာကွင်းထဲကိုလိုက်ပြောသူတို့နှုတ်တာတပင်းချင်းနှုတ်ပြောကြည့်တာပေါ့နော်အားနေချက်ရှိတဲ့အပင်လည်းရှိတာပေါ့ဒါပေမဲ့တော်တော်များများဥမာ 70% လောက်ကအတောင်တွေအများကြီးများနေတဲ့ခါကျသူတို့ကောင်းကောင်းလက်ခံသွားတယ်အဲကြောင့်တော့မြေပဲတောင်သူကသူတို့ဘယ်လိုဆိုတာသိနေတာဟုတ
်အကျိုးမြတ်ပို့ပြီးဖြစ်တွန်းအောင်မှန်ကန်တဲ့ဤပညာကိုသုံးဖို့လိုတာမို့ဒီဤပညာတွေကိုတောင်သူတွေလက်တွေသိလာအောင်လုပ်ပေးနေတယ်လို့လည်းပြောပါတယ်တောင်သူအများစုဟာစိုက်ပျိုးရာမှာသမယိုးချနီးရည်နဲ့တင်လောက်ကင်နေကြတာမဟုတ်ဘဲစိုက်ပျိုးပြီးချိန်မှာလဲအချောက်ခံဆက်တို့ချိတ်ခွဲဆက်တို့တုံးလာလို့အလေးအလွန့်နေအောင်လူရင်အားနဲ့အချိန်ကုန်တက်တာအောင်စက်ကရီယာတွေနဲ့လုံနိုင်တဲ့နီးရည်ရှိတာကိုသိပြီးမသိကြသေးပါဘူး
သမယိုးချတွေပဲများတာပေါ့နော်ဟိုဘယ်နေရာကြီးကြီးဥမာစ တဘာပဲជីជីပဲပဲជីជីပြောင်းပဲជីជីဒီထုတ်ကုန်ဒီမှာသူတို့အနေနဲ့မဂနက drawing ဆိုတဲ့အပိုင်းကိုတုံတော့မတုံးရတဲ့အခါကျတော့သူ့ရဲ့6တင်6တိုက်တဲ့ကာလာအတွင်းမှာသူလူချင်းရဲ့အစူဓာတ်ကိုရပြီးမှသာလေကုန်ပစ္စည်းတွေပျက်စီးတယ်ဆိုတဲ့အပိုင်းအင်မတန်နေသွားမယ်ဥပမာတော့ဇဘာပေါ့နော်ဒီခါမှာရိတ်ချွေစဲနေနဲ့လှုပ်လိုက်တဲ့အခါကျတော့ဒီတရအတွင်းမှာဟိုဇဘာက900နဲ့1000ကျချက်ချင်းကိုဝုန်းနဲ့ကိုထွက်လာတယ်ဒီဇဘာကို24နာရီပြင်ပြည်ချာရ6နိုင်မှုလုံးမှသာလေသူ့ရဲ့အရေးသေးပိုင်းကအကောင်းဆုံးအခြေအနေကိုရမှာအော်ဒီတမယိုးကြနေနဲ့သွားလမ်းလို့ကတော့စိတ်ချရတဲ့အစိုးရရောက်ဖို့ဆိုရင်3ရက်လောက်3နေလောက်ကိုတခြားလမ်းရပါတယ်အဲလမ်းတဲ့နေရာမှာစနစ်မကျလေသူ့အရေးသွေးပိုင်းနဲ့အားနည်းချက်တွေရှိသေးအဲ့နေရာမှာသွားရီကျိုးမဲ့ကိစ္စအယောင်တွေပြက်မဲ့ကိစ္စမှုတွေပေါက်မဲ့ကိစ္စဒါတွေကဒီအချိန်တိုးတွေမှာဖြစ်လာနိုင်တဲ့ပြဿနာတွေကဘာပြင်မှာစပကွန်ကထုတ်ထားတဲ့ခါကျတော့အတွင်းမိုက်မှာဘာဖြစ်လဲဆိုတော့ဘူးမတီချာမသိဘူးလေသမားလည်းမသိဘူးစက်ပိုင်းလည်းမသိဘူးသူတို့အနေနဲ့ရောင်းရင်ဝယ်တာကြတော့ကဘာပြင်ဘီရောဆိုတဲ့စိတ်ရှိတဲ့ခါကျတော့မိမိရဲ့ကုန်တုတ်ကုန်ရဲ့ရည်သွေးကိုကောင်းအောင်ကြိုးစားဖို့ဆိုတော့ဘူးမအားမထက်ကြဘူးအဲ့ဒါကကျတော့ TV TV ဒီအားနဲ့ချက်တွေကကျွန်တော်တို့ဒီဆန်ဆယ်လောကမှာဒီအစပိုင်းနဲ့ကမကောင်းတဲ့ခါကျဒီအနောက်ပိုင်းမှာလည်းဘလို့မှမကောင်းနိုင်တော့ဘူးဘလောက်ပဲကြိတ်ခွဲတဲ့ဆက်ကကောင်းကောင်းတွင်းလာတဲ့ကုန်ကျန်းအရည်သွေးမကောင်းဘလို့မှကောင်းကြအကြောင်းမရှိဘူးကြောင်းလာတဲ့ရိတ်သိမ်းစနစ်နဲ့အတူကျွန်တော်လိုင်ရောညီတွေဖြစ်ဖို့ကဒီအချောက်ခံချက်တွေမတုံးလို့ကိုမရအောင်ခင်ဗျဒါကကျွန်တော်တို့တကယ်ကိုတွန်းတွန်းတိုက်တိုက်ကိုပြောနေရတာပေါ့နော
်ခင်မီစိတ်ကြရတွေကိုသူ့နေရာနဲ့သူတုံးလာမယ်ဆိုရင်မှုတက်တာလို့စားသုံးသူအတွက်ချမ်းမကြီးထိခိုက်စေတဲ့အန္တရာယ်ဖြစ်နိုင်တာတွေကိုပါကာကွယ်နိုင်နေဆိုတာသိစေချင်တယ်လို့လည်းပြောပါတယ
်ဒီစီးနံနေရာအဲ့ပိပိချာချာချောင်းတွေ့အောင်မလုပ်ရင်သူ့နောက်ဆက်တွဲကကျမ်းမာရေးနဲ့ပတ်သက်တဲ့ပြဿနာတွေကြီးတာဥပမာအဖြစ်ကျွန်တော်တို့ဒီမြေယုတ်တီးပေါ့နော်ဒါအညာမှာဆိုလို့ရှိရင်ဒီတိုင်းသဲပေါ်မှာပဲလှမ်းကြတယ်အညာကတော့ဒါ6 6 2 2ဖြစ်တဲ့အခါကျတော့သဲပေါ်မှာလှမ်းနေဘာဘာကိုမချင်းကြဘူးတချို့ကျတော့လေတမန်နလင်းလိုအပြုံးပေါ့လှမ်းနေတချို့ကျပါပါလှမ်းတာတဲ့ထူထူလှမ်းတာများတယ်ကုန်ကျင်ရများတဲ့အခါကျတော့သူတို့အနေနဲ့ဒီမွေတော့မွေတယ်ဒါပေမဲ့အချိန်နဲ့အမျှသူကဘာဖြစ်လာလဲဆိုတော့အထဲမှာမူတက်တဲ့ပြဿနာတွေကအများကြီးဖြစ်လာတယ်။ဘာကြောင့်လဲဆိုတော့လှမ်းလိုက်ပြီဆိုရဲကွာဒီမြူတီးထဲမှာရှိတဲ့အဆူတက်ကအပြင်ကိုထွက်တယ်။အပေါ်ပိုင်းကမီယောင်ကြီးရဲ့အားနဲ့၆ဖို့ရှိနေပေမဲ့သူ့အောက်မှာရှိတဲ့ဒီမြူတီးတွေကတော့အထဲမှာဆူတက်လာတယ်။အထဲကရေတက်ကထွက်လာတဲ့ခါကျ condensation ဆိုတဲ့အထဲမှာအိုက်ပြီးတော့ဆူလာတယ်။ဆူလာပြီဆိုတာနဲ့အဲ့အထဲမှာကြီးတဲ့မြူတီးတွေကအနည်းငယ်များမှုတက်လာတာ။ဒီမိုးကလူတွေကိုဒုက္ခပေးတဲ့ aflatoxin ဖြစ်နေတဲ့အခါကျတော့စားလို့ရှင်ပြဿနာတက်ပါ။မြုပ်သီးကုန်တယ်ဒီနေနဲ့လက်နဲ့တော့ကောက်တယ်။ကောက်ပေမဲ့တူတူကူကူဟိုများများအကောက်ဒီများများအယောတွေများလေပဲလေ။အဲ့တော့တော်တော်စိုးစိုးဝါးဝါးလောက်ကောက်ပြီးတော့တောင်တန်လောက်ကျတော့ခြံထားခဲ့တာရှိတဲ့အခါကျတော့ဘာပဲပြောပြောကုန်တယ်ဒီနေနဲ့အယောတွေဆိုတဲ့ကိစ္စကိုစဉ်းစားတဲ့အခါကျတော့ဟိုတိတိယောက်မလုကြဘူးပေါ့နော်။လုကြတော့ကျွန်တော်တို့စားတောင်းနေတဲ့ဂျုံပစ္စည်းတွေမှာ safety ဆိုတဲ့ပြဿနာကတော်တော်လေးကြီးလာတယ်ပေါ့နော်။နေလန်းတဲ့ဆိုတဲ့နေရာမှာများသောအားဖြင့်ကျွန်တော်တို့တည်သလောက်ကတော့9ရက်လောက်လှမ်းရတယ်ကျွန်တော်တို့အခုဆိုရင်ညစ်ပြီးကိုဒီဆိုလာဒရိုင်ယာတွေထဲမှာထည့်ပြီးတော့လှမ်းလိုက်တဲ့အခါကျတော့အချိန်ကတော်တော်လေးကျုံသွားတယ်အချိန်နဲ့9ရက်လောက်ဆိုပြီးရတဲ့သဘောရှိပါတယ
်ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြင့်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တိုကီမြို့သားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုလည်းသတင်းပတ်ဆင်တောက်ကြညာနဲ့အခုလိုစနေမနေ့ခင်းတွေမှာထုတ်လွှင့်နေပါတယ် VOE ကဆက်လက်အသံလွှင့်နေပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တောရရှင်များခင်ဗျာအီပီလာ3ရက်နေ့ကကွာလာလမ်ပူမှာကျင်းပတဲ့32ကြိမ်မြောက် American ASEAN တွဲဆုံဆွေးနွေးပွဲမှာအမေရိကန်ပြည်ထောင်စုအရှေ့အာရှနဲ့ပစိဖိတ်ရေးရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆူဇန်တွန်ဒန်ဟာမလေးရှားနိုင်ငံခြားရေးဝန်ကြီးဌာနအတွင်းဝင်ရလမ်အီဘရာဟင်နဲ့အတူပူးတွဲပြီးတော့တဘာပတိဖြစ်တာဝန်ယူခဲ့ပါတယ်။ဆွေးနွေးပွဲမှာအမေရိကန်ပြည်ထောင်စုနဲ့အာဆီယံအဖွဲ့ဝင်တွေနဲ့အာဆီယံအတွင်းရေးမှူးချုပ်ယုံလို့ကြားမှာအကျိုးများစေမဲ့ဆွေးနွေးမှုတွေနဲ့အမေရိကန်နဲ့အာဆီယံကြားမှာအရေးပါတဲ့မဟာဗျူဟာမြောက်လက်တွဲဘက်တွေအဖြစ်ပြသခဲ့ကြပါတယ်။အာဆီယံအသင်းကြီးနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ကိုယ်စားလှယ်တွေဟာစီးမင်းစည်းကမ်းပေါ်မှာအခြေခံတဲ့အခင်းကျင်းနဲ့အာဆီယံကိုဗဟိုပြုတဲ့ဒေတာရင်းဖွဲ့စည်းမှုကိုဆက်လက်ကျင့်သုံးသွားဖို့ကြိပြုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံအဖွဲ့တို့ဟာလွတ်လပ်ပြီးတော့တကားဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေတာနဲ့ပတ်သက်ပြီးတော့အမြင်သဘောထားတွေကိုဆွေးနွေးခဲ့ကြပါတယ်။ နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်မြောက်ကိုရီးယားနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားမှာထိတွေ့လှုပ်ဆောင်နှံ့ကျင်ရှိတဲ့ဖွံ့ဖြိုးတိုးတက်မှုအရေးလက္ခဏာတွေတွေ့မြင်ရတဲ့အပေါ်တက်ရောက်လာကြတဲ့ကိုယ်စားလှယ်တွေကကြိုးဆိုခဲ့ကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်မစ္စိုင်းသုံးစနစ်ကိုတော့အထူးစိုးရိမ်မှုဖြစ်ရကြောင်းပြောကြားခဲ့ကြပါတယ်။သူတို့အားလုံးဟာမြောက်ကိုရီးယားနိုင်ငံဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝအကောင့်ထဲပေါ်စေဖို့နဲ့စစ်ဆေးနိုင်မှုနောက်တစ်ကြိမ်ပြန်လည်ပြီးတော့ပေါ်ပေါက်မလာနိုင်အောင်ခိုင်မာတဲ့ရှေ့တိုးခြေလှမ်းလှမ်းတွေအထိဖိအားဆက်လက်ပေးဖို့အတွက်သဘောတူညီခဲ့ကြပါတယ်။အစည်းအဝေးတစ်ယောက်သူတွေဟာတောင်တရုတ်ပင်လယ်ပြင်အတွင်းအငင်းပွားနေမှုကိုနိုင်ငံတကာဥပဒေနဲ့အညီငြိမ်းချမ်းစွာအဖြေရှာဖို့လိုလားကြောင်းအခိုင်အမာပြောဆိုခဲ့ကြသလိုတန်တမာရေးလုပ်ငန်းစဉ်တွေကိုလည်းလေးစားကြဖို့တိုက်တွန်းခဲ့ကြပါတယ်။အကျန်းဖက်ဝါရာဆွဲတိုက်ဖြည့်အရေးပါမှုနဲ့နိုင်ငံရခြားကအကျန်းဖက်သမားတွေခီးတော်လာမှုဟန်တာရေးကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အကောင့်ထဲဖော်ရေးကိစ္စကိုလည်းဆွေးနွေးကြကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံကြားခိုင်မြဲတဲ့စီးပွားဆက်ဆံရေးနဲ့ရှေ့ဆက်စီးပွားရေးပူးပေါင်းဆောင်ရွက်ဖို့အလားအလာတွေပေါ်ထောပနာပြုခဲ့ကြပါတယ်။2018ခုနှစ်အာဆီယံအဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူရမယ့်စင်ကာပူနိုင်ငံရဲ့ကျန်းကျန်ခံနိုင်မှုနဲ့စမ်းသစ်တီထွင်ခြင်းနှစ်လို့ဆိုတဲ့အယူအဆကိုနှစ်ဖက်စလုံးကကြိုဆိုခဲ့ကြပါတယ်။နိုင်ငံတွေအနေနဲ့တည်င်းနဲ့ဆက်သွယ်ရေးနည်းပညာဖလဲအသုံးပြုရေးကိစ္စတွေမှာနိုင်ငံတကာတရားဥပဒေနဲ့အညီလိုက်နာကြဖို့လည်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။ဆွေးနွေးပွဲတက်ရောက်လာကြသူတွေဟာအမေရိကန်ပြည်ထောင်စုနဲ့အာဆီယံကြားလူမှုရေးယဉ်ကျေးမှုပုံမှန်ကြီးထွားလာနိုင်မှုတွေပေါ်နှစ်ထောင်အားရဖြစ်ခဲ့ကြပါတယ်။ Fulbright အစီအစဉ်YCL လို့ခေါ်တဲ့အခြေတောင်အချလူငယ်ကောင်းဆောင်အစီအစဉ်မဲခေါင်မြေအောက်ပိုင်းပူပေါင်းဆောင်ရွက်ရေးနဲ့စွမ်းရည်မြင့်တင်ရေးအစီအစဉ်အမေရိကန်ပြည်ထောင်စုနဲ့စင်ကာပူနိုင်ငံတို့ရဲ့တတိယနိုင်ငံလေ့ကျင့်ရေးသင်တန်းအစီအစဉ်နဲ့တခြားအစီအစဉ်တွေကိုကြိုဆိုခဲ့ကြပါတယ်။အာဆီယံအဖွဲ့ကြီးနဲ့အတူလက်တွဲပြီးတော့အာရှပစိဖိတ်ဒေသတွင်းနိုင်ငံတွေနဲ့ယဉ်ကျေးမှုစံတမိုးတွေဒေသတွင်းလုံခြုံရေးနဲ့တာယာဝါပမှုရှိအောင်ဆက်လက်ဆောင်ရွက်ခွင့်ရရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုကဝမ်တာကူလျက်ရှိနေကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကအမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပုံမဟုတ်ကြောင်းအသိပေးရပါတယ်။ကျွန်တော်တို့အခုထုတ်လွှင့်တဲ့တနာရီကြာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိဒိုင်နိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA ကိုဆက်သွယ်ခြင်းနဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်ဖြင့် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာမှတ်ရှင်ကငါရန်ကုန်စာရိုက်ကြီးဆိုပြီးတော့လဲစာရေးသားပေးပို့နိုင်ပါတယ်။ VOA ကဆက်လက်အသံလွှင့်နေပါတယ်။ကုသပြီးတရင်ချင်းချုပ်ကိုဒေါက်တာမျိုးသက်ကပြောပြပါမယ်ခင်ဗျာ။
FBI ညွှန်ကြားမှုဟောင်း James Comey ဟာသူ့ဆောက်အစ်စ်အတွက်အမျက်ရောင်လုံရင်းအမျိုးသားလုံခြုံရေးအကြံပေး Michael Flynn ရဲ့ဘဝကိုဖျက်ဆီးပစ်လိုက်တယ်လို့ American သမ္မတ Donald Trump ကဆွဆဲလိုက်ပါတယ်။မနေ့တုန်းကသမ္မတ Trump နဲ့တွေ့ဆုံမှုတွေပြီး Comey ရေးသားခဲ့တဲ့မှတ်တမ်းတွေကို Chatbrain ကဖော်ထုတ်ခဲ့တဲ့နောက်မှာသမ္မတ Trump ကအခုလိုရှုံချပြစ်တင်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားဟာသူ့ရဲ့ Nuclear ဆန်းသက်ပစ်လွတ်တဲ့စခန်းကိုပိတ်ပြီး Nuclear ဆန်းသက်မှုတွေဆိုင်းငံ့ထားခဲ့တယ်လို့အစိုးရပိုင်း KCNA သတင်းဌာနကကြေညာချက်ထုတ်ပြန်ပါတယ်။မြောက်ကိုရီးယားစစ်တပ်ကလည်းသူ့ရဲ့တာဝဲပစ်ဒုံးကျည်ဆန်းသက်မှုတွေကိုဒီကနေ့စနေနေ့မှာပဲစတင်ဆိုင်းငံ့မှာဖြစ်ကြောင်းကြေညာတာပါ။ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံးမှာဧပြီလ29ရက်နေ့ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမတိုင်ခင်အခုတောက်ကြနေမှာပဲခေါင်းဆောင်နှစ်ဦးကြားအရေးပေါ်ဆက်သွယ်ရေးလိုင်းကိုလည်းဖွင့်လှစ်ခဲ့ပါတယ်။ဗီယက်နမ်မူညချုပ်ငွေရှောင်ဖုတ်ရဲ့ဖိတ်ကြားချက်နဲ့ဧပြီလ19-20ရက်မှာဗီယက်နမ်တရားဝင်ခီးသွားရောက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတောက်ကြနေမှာပဲပြန်ရောက်လာပါပြီ။ခီးစဉ်ပြီးနှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ပြန်ရမှာဗီယက်နမ်မြန်မာနှစ်နိုင်ငံကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးလှုပ်ဖို့အတွက်ကတိပြုခဲ့ကြပါလေ။အမေရိကန်နိုင်ငံရဲ့ဌာန2019နိုင်ငံတကာလူခွင့်အစိုးရခန်းစားအရမြန်မာပအဝင်စီးရီးယားတရုတ်ရုရှားမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကလူခွင့်ရဲ့အခြေအနေတွေကိုယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျွန်ဆလီဗန်ကမနေ့အစိုးရခန်းစားထုတ်ပြန်တဲ့မိတ်ဆက်ပွဲအခမ်းအနားမှာပဲအလေးပေးပြောကြားပါတယ်။မြန်မာနိုင်ငံကရွန်ဂျာလူနည်းစုပေါ်ညှဉ်းပန်းဖိနှိပ်မှုတွေမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူမယ်လို့လည်းပြောကြားခဲ့တာပါ
။စနေမနေ့ကင်းအတွက်သတင်းကြေညာချက်ကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ကျွန်တော်တို့စနေနေ့မနေ့ကင်းအသံလွှင့်အစီအစဉ်အတွက်ထုတ်လို့ရည်မှုကမမျှသင့်အောင်ပါ။အတမိုင်းအင်ဂျင်နီယာက Keith Holmes ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့စနေညနေပိုင်းအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါပြင် VOA ရဲ့ website burmese.voanews.com နဲ့ Facebook ကနေပြီးတော့လည်းနားဆင်နိုင်ပါသေးတယ်။ဒ ီဒီယိုကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။အားလုံးပဲကိုစိနေပြချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.